Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် Washington မြို့တော် VOA American အသံကနေ2014ခုနှစ်ဒီဇင်ဘာလ17ရက်ကြာသပတေးနေ့နေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ပါခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့မှကြားရမယ့်ထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုနဲ့ကျူးဝါနိုင်ငံတို့ဟာစစ်အေးကာလကလေးကတန်တမန်ဆက်ဆံရေးဖြတ်တောက်ထားခဲ့တာကိုအဆုံးသတ်ပြီးတော့ပုံမှန်ဆက်ဆံရေးစီကိုတွားနေကြပြီလို့နှစ်နိုင်ငံစလုံးကပြောဆိုလိုက်ပါတယ်ပါကစ္စတန်ထိပ်တန်းစစ်ဖက်ဆိုင်ရာအရာရှိတွေဟာအာဖဂန်နစ္စတန်နိုင်ငံမှာအာဖဂန်သမ္မတနဲ့တာလီဘန်အရေးကိုမနေ့ကဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာလာမယ့်နှစ်ကျင်းပမယ့်အထွေထွေရွေးကောက်ပွဲဟာလွတ်လပ်မျှတပြီးတော့ပွင့်လင်းမြင်သာစွာနဲ့ကျင်းပပေးမှာဖြစ်တယ်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကကတိစကားပြောဆိုလိုက်ပါတယ်ဒီလိုသတင်းနဲ့အတူထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်အောင်နဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာတော့2015အထွေထွေရွေးကောက်ပွဲကိုလွတ်လပ်မျှတပြီးပွင့်လင်းမြင်သာစွာနဲ့ကျင်းပပေးသွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးပြောဆိုလိုက်တဲ့အပေါ်မှာတုံ့ပြန်ချက်တွေကဘယ်လိုရှိပါသလဲ
ဒီလိုမျိုးမဲပြီးတဲ့အခါမှာအကြောက်တရားတွေရှိနေရတဲ့ကိစ္စကလုံးဝမဖြစ်တဲ့ကိစ္စဖြစ်တယ်။အဲတော့ဌာနဆိုင်ရာအတွင်းမှာမဲတွေကောက်ယူ
နေတာအာရှလူခွင့်ရေးဖွဲ့ပြောခွင့်ရသူက VOA ကိုပြောသွားတာပါရှင်။သတင်းစီစဉ်အပြည့်မှအပြည့်စုံကိုနားဆင်ရမှာပါ။ဒါအပြင်စာရေးဆရာထင်လင်းဦးကိုချောင်းတရားရုံးကအာမခံပေးဖို့ငင်းပယ်လိုက်တဲ့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အဲဒီနောက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဘလောက်ပုံမနီးကပ်လာတယ်လဲဆိုတာကိုသုံးသပ်ဆွေးနွေးထားတာကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုဦးဆက်မိုးဝေနဲ့ကိုအောင်တို့ကပြပြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုနဲ့ကျူးဘားနိုင်ငံတို့ဟာစစ်အေးစစ်ကာလကစတင်ပြီးတော့ရာစုနှစ်တဝက်ကျော်ကြာနှစ်နိုင်ငံကြားတန်တမာအရေးဖြတ်တောက်ထားခဲ့တာကိုအဆုံးသတ်ပြီးတော့ပုံမှန်ဆက်ဆံရေးစီကိုတွားနေကြပြီဆိုပြီးနှစ်နိုင်ငံစလုံးကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူးဘားနိုင်ငံသမ္မတရောကက်စထရိုတို့ဟာနှစ်နိုင်ငံမျိုးတော်တွေဖြစ်ကြတဲ့ဝါရှင်တန်နဲ့ဟာဗာနာမျိုးတို့ကနေတပြိုင်တည်းပြောဆိုတဲ့မိန့်ခွန်းမှာသူတို့အနေနဲ့နှစ်အတန်ကြာဖမ်းဆီးထိန်းသိမ်းထားတဲ့အကျဉ်းသားတွေလဲလှယ်ခဲ့ကြပြီးနိုင်ငံကြားစီးပွားရေးနဲ့ခီးသွွာလာမှုတွေတိုးမြှင့်ပြုလုပ်ကြဖို့လမ်းဖွင့်ပေးလိုက်ပြီလို့ပြောဆိုခဲ့ပါတယ်။ကျူးဘားနိုင်ငံအတွင်းကိုပိတ်ပင်ထားတဲ့နည်းပညာတွေတင်သွင်းမှုနဲ့၅နှစ်ကြာဖမ်းဆီးခံထားခဲ့ရတဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့ Contractor Alan Gross ကိုဘိုဟူးနေကပြန်လွှတ်ပေးခဲ့ပါတယ်။ Gross အနေနဲ့အလွန်အရေးပါတဲ့ Gross နဲ့အတူအလွန်အရေးပါတဲ့အမေရိကန်ထောက်လှမ်းရေးအေဂျင်တွေကတယောက်ကိုလည်းကျူဘာဘက်ကပြန်လွှတ်ပေးလိုက်ပြီးတော့အမေရိကန်အချင်းထောင်ထဲမှာဆယ်စုနှစ်တစုကျော်အချင်းချထားခံရတဲ့ကျူဘာထောက်လှမ်းရေးသမား၃ဦးကိုလည်းပြန်လွှတ်ပေးခဲ့တယ်လို့သမ္မတဥဘာမားကပြောဆိုပါတယ်။အမေရိကန်ရဲ့တောင်ဘက်ကမ်းခြေကနေမိုင်60ခန့်အကွာမှာတည်ရှိတဲ့ကွန်မြူနစ်ကျွန်းနိုင်ငံပေါ်နှစ်ပေါင်း90ကျော်တန်တမန်ဖြတ်တောက်ထားတာဟာအလုံးမဖြစ်တဲ့အကြောင်းနဲ့အခုချိန်ရဆပြီးတော့ချင်းကပ်မှုအသစ်ကိုလှုပ်ဆောင်မှုအချိန်တန်ပြီးဆိုပြီးသမ္မတဥဘာမားကပြောဆိုပါတယ်။မစ္စတာကက်စထရိုကလည်းမစ္စတာအိုဘားမားဟာကျွန်တော်တို့ပြည်သူတွေရဲ့လေးစားမှုနဲ့အတိမတ်ပြုမှုကိုခံတိုက်သူဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ခေါင်းဆောင်နှစ်ဦးဟာအင်ကာနေ့က45မိနစ်ကျော်တယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့စကားပြောဆိုခဲ့ကြပါတယ်။ဒါဟာ1962ခုနှစ်နောက်ပိုင်းအမေရိကန်ပြည်ထောင်စုနဲ့ကျူးဝါနိုင်ငံတို့ကြားပထမဦးဆုံးချင်းဖြစ်သမရအဆင့်ဆက်သွယ်စကားပြောဆိုတာလည်းဖြစ်ပါတယ်ခင်ဗျာ။
ပါကစ္စတန်စစ်တပ်ကြီးကအာဖဂန်သမ္မတအရှရက်ဂါနီနဲ့နေဇက်လူမျိုးရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးဖို့မနေ့ကအာဖဂန်နစ္စတန်နိုင်ငံကိုတွားရောက်ခဲ့ပါတယ်။ပါကစ္စတန်နိုင်ငံကအကြောင်းတစ်ကြောင်းကိုတာလီဘန်စစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်တာကြောင့်ကလေးငယ်132ယောက်သေဆုံးခဲ့တဲ့ဖြစ်ရပြီးအခုလိုခီးစဉ်ထွက်ပေါ်လာတာပါ။ပါကစ္စတန်ကိုတိုက်ခိုက်ဖို့အတွက်အာဖဂန်နယ်မြေကိုသုံးတာဒါမှမဟုတ်အသုံးပြုဖို့ကြံရထားတာတွေကိုတွေ့ရင်ဒါတွေကိုနှိမ်နှင်းသွားမှာဖြစ်တယ်လို့အာဖဂန်သမ္မတဂါနီကပါကစ္စတန်ဗိုလ်ချုပ်ကြီးရဟီလ်ရှရစ်ကိုပြောကြားခဲ့ပါတယ်။ပါကစ္စတန်ဗိုလ်ချုပ်ကြီးရှရစ်ဟာပါကစ္စတန်ထောက်လိုင်းအေဂျင်စီကြီးကရစ်ဝန်အက်ဒါရိုနဲ့အတူအာဖဂန်နစ္စတန်နိုင်ငံကနေတိုးတပ်ဖွဲ့အကြီးကအမေရိကန်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲလနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီလိုဆွေးနွေးပွဲအတွင်းပါကစ္စတန်အနောက်မြောက်ပိုင်းပက်ရှဝါကကြောင်းတက်ခဲ့မှုနဲ့ပတ်သက်လို့အရေးကြီးတဲ့ထောက်လိုင်းအချက်အလက်တွေကိုလည်းပေးအပ်ခဲ့ပါတယ်ခင်ဗျာ။
ပါလက်စတိုင်းရဲ့နယ်မြေအတွင်းကနေအစ္စရေးကိုစုခွာပေးရမယ့်အချိန်ကာလတတ်မှတ်ချက်ပါဝင်တဲ့ဆုံးဖြတ်ချက်မူရန်းတစ်ခုကိုပါလက်စတိုင်းခေါင်းဆောင်တွေကကုလသမဂ္ဂလူမျိုးရေးကောင်စီကိုတင်သွင်းမယ်လို့မျှော်လင့်ရပါတယ်။ပါလက်စတိုင်းနဲ့အစ္စရေးညီညာရေးသဘောတူညီမှုအတွက်နှစ်နှစ်အချိန်ပေးထားတဲ့အစီအစဉ်ပါဝင်တဲ့ ဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဆုံးဖြတ်ချက်ပြုလုပ်နိုင်အောင်ဘူရူးနေမှာချပြလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းတာအမတ်ကြီးရိုက်ယက်မန်ဆော့ကပြောဆိုပါတယ်လုံခြုံရေးကောင်စီမှာဗီဒီယိုအာဏာအသုံးပြုခွင့်ရှိတဲ့အမေရိကန်ပြည်ထောင်စုကအဲ့ဒီဆုံးဖြတ်ချက်အပေါ်ဗီဒီယိုအာဏာနဲ့ပယ်ချဖို့ရှိနေတယ်လို့အများကယူဆကြပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့တနင်္လာနေ့ကတွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့လာမယ့်မတ်လမှာကျင်းပဖို့ရှိတဲ့အစ္စရေးရွေးကောက်ပွဲကိုဝင်ရောက်ဆွတ်ဖက်တဲ့အနေအထားဖြစ်လာနိုင်တဲ့ကိစ္စမှန်သမျှကိုရှောင်ချဖို့အရေးကြီးတယ်လို့ပြောပါတယ်အင်္ဂါနေ့တော့ဝန်ကြီးကယ်ရီဟာလန်ဒန်မှာအမေရိကန်ပြည်ထောင်စုဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိစ္စနဲ့ပတ်သက်ပြီးတော့ဘာမှစိတ်ပိုင်းဖြတ်ထားတာမျိုးမရှိသေးဘူးလို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ဘယ်လာရစ်နိုင်ငံမင်စ်မြို့မှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေရုရှားဆိုရကူဇလေရီနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးဆွေးနွေးပွဲပြန်ဆမယ့်အကြောင်းရုရှားယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကသတင်းတောက်တွေကိုဝါဆော့မှာပြောကြားခဲ့ပါတယ်ဒီနေ့နဲ့မနက်ဖြန်တွေမှာယူကရိန်းရုရှားအစိုးရကိုယ်စားလှယ်တွေခွဲထွက်ရေးသမားတွေ OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ဝင်တွေဟာအင်တာနက်ဗီဒီယိုကွန်ဖရင့်လုပ်ပြီးအကြိုညှိနှိုင်းဆွေးနွေးကြမှာပါစက်တင်ဘာလအစောပိုင်းတုန်းကလည်းဒီအဖွဲ့တွေဟာမင်းစ်မှာအပြစ်ခတ်ရစေးလက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့လည်းအပြစ်ခတ်ရစေးချိုးပေါပီတိုက်ပွဲတွေဖြစ်ခဲ့တာကြောင့်အခုချိန်ထိတည်ဆုံးခဲ့သူအရေအတွက် 1300 ကျော်ရှိခဲ့ပါပြီအပြစ်ရချိုးပေါမှုနဲ့ပတ်သက်ပြီးအပြန်အလှန်ဆွဆဲမှုတွေလည်းရှိခဲ့ပါတယ်ရူဘယ်ငွေကြေးတန်ဖိုးကျဆင်းလာတာကြောင့်ရုရှားဟာယူကရိန်းအရှေ့ပိုင်းကခွဲထွက်ရေးသမားတွေကိုဆက်လက်ထောက်ပံ့ထားနိုင်တော့မှာမဟုတ်ဘူးဆိုပြီးအကဲခဲတချို့ကပြောကြပါတယ်ဒီလိုအခြေအနေအောက်မှာအခုလိုပြန်လည်တွေ့ဆုံဆွေးနွေးဖို့ဖြစ်လာတာပါဒေါညက်စ်ပြည်သူသမ္မတနိုင်ငံလို့ကိုယ်ပါသာအမည်ပေးထားတဲ့ခွဲထွက်ရေးကောင်းဆောင်အလက်ဇန်ဒားဇာကာချန်ကိုကတော့တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးအတည်ပြုပြောဆိုပေမဲ့ဆွေးနွေးစရာအချက်တွေနဲ့ပတ်သက်လို့အားလုံးသဘောတူထားတာမရှိသေးဘူးဆိုပြီးရုရှားသမ္မတ RNA နိုဗိုစတီကိုပြောဆိုထားပါတယ
် VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် New American တံမြန်မာပိုင်းအစီအစဉ်ကနာနခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာ2015ခုနှစ်အတွင်းကျင်းပမဲ့အထွေထွေရွေးကောက်ပွဲကိုလွတ်လပ်မျှတပြီးပွင့်လင်းမြင်သာစွာနဲ့ကျင်းပပေးသွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကနေပြည်တော်မှာရောက်ရှိနေတဲ့ The Elders လို့ခေါ်တဲ့ကမ္ဘာအထင်ကြီးခေါင်းဆောင်ကြီးများအဖွဲ့ရဲ့အဖွဲ့ဝင်တွေကိုမနေ့ကပြောကြားလိုက်ပါတယ်ရွေးကောက်ပွဲကို2015ခုနှစ်အောက်တိုဘာလကုန်ဒါမှမဟုတ်ရင်နိုဝင်ဘာလဇန်းလောက်မှာကျင်းပဖို့ရှိပြီးရွေးကောက်ပွဲကျင်းပချိန်မှာပြည်တွင်းနဲ့နိုင်ငံတကာကလေ့လာစောင့်ကြည့်သူတွေကိုဖိတ်ခေါ်မှာဖြစ်တယ်လို့ဦးတင်အေးကပြောဆိုကြောင်းကော်မရှင်ကထုတ်ပြန်တဲ့သတင်းစင်မှာဖော်ပြထားပါတယ်အခုချိန်မှာတော့ကော်မရှင်ဟာရွေးကောက်ပွဲအတွက်မဲစီရင်ပြုစုတာမဲဆန္ဒရှင်တွေကိုပညာပေးလုပ်ငန်းတွေလုပ်တာနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းတွေမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းဦးတင်အေးကရှင်းပြခဲ့တယ်လို့ဆိုပါတယ်။နေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကျင်းပရေးကော်မရှင်ရုံးမှာကျင်းပတဲ့ဆွေးနွေးပွဲကို The Elders အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌကမ္ဘာ့ကျန်းမာရေးအဖွဲ့အထွေထွေညွှန်ကြားရေးမှူးချုပ်ဟောင်းလည်းဖြစ်အရင်နော်ဝေးဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့ Garland Brundtland Nobel ငြိမ်းချမ်းရေးဆုရှင် Finland သမ္မတဟောင်း Martti Ahtisaari ကုလသမဂ္ဂငြိမ်းချမ်းရေးအထူးတန်တမန်ဟောင်းလည်းဖြစ် Algeria နိုင်ငံသားရေးဝန်ကြီးဟောင်းဖြစ်တဲ့ Lakhdar Brahimi တို့အပါအဝင်အဖွဲ့ဝင်တွေတက်ရောက်ခဲ့တယ်လို့သတင်းစင်မှာဖော်ပြထားပါတယ် The Elders အထင်ကရဝိုင်းရင်ခေါင်းဆောင်ကြီးများအဖွဲ့ရဲ့အဖွဲ့ဝင်တွေဟာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုဆွေးနွေးဖို့အတွက်တနင်္လာနေ့မှာရောက်ရှိခဲ့တာဖြစ်ပြီးရန်ကုန်မြို့နယ်နေပြည်တော်မှာမြန်မာအစိုးရတာဝန်ရှိသူတွေအပါအဝင်ခေါင်းဆောင်တွေနဲ့တီးတန့်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နေတာပါဒီကနေ့ကြာသာပတင်းနေ့မှာသူတို့ရဲ့ခီးစဉ်ကိုအဆုံးတက်တော့မှာဖြစ်ပြီးမြန်မာနိုင်ငံကပြန်ပြီးတော့မထွက်ခွာခင်ညနေပိုင်းမှာဆီဒိုနာဟိုတယ်မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ
အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID အကြီးအကဲဒေါက်တာရာဂျစ်ရှားနှုတ်ထွက်သွားပါတယ်သူဟာ16ရောက်မြောက် USAID အကြီးအကဲဖြစ်2009ခုနှစ်ကစတင်တာဝန်ထမ်းဆောင်ခဲ့တာပါပုတ်တဦးနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာအခုလိုနှုတ်ထွက်လိုက်တာနဲ့ပတ်သက်ပြီးစိတ်လှုပ်ရှားပေမဲ့ဘာကြောင့်အခုလိုဆုံးဖြတ်ခဲ့တယ်ဆိုတာကိုတော့ဖော်ပြမထားပါဘူးဖေဖော်ဝါရီလမှာသူ့ရဲ့တာဝန်ကုန်ဆုံးမှာဖြစ်ပါတယ်ကျူဘာချင်းထောင်ထဲမှာ9နှစ်ကြာအချင်းချခဲ့တဲ့ USAID အမှုရန်ကန်ထရိုက်တာ Alan Gross လွတ်မြောက်လာပြီးမကြာခင်မှာပဲအခုလိုကြေညာချက်ထွက်လာတာပါ Mr. Gross ဟာကျူဘာနိုင်ငံရေးကိုတားမြစ်ထားတဲ့ဤပညာတွေကိုရောက်အောင်လုပ်ပေးခဲ့တာကြောင့်2009ခုနှစ်မှာဖမ်းဆီးခံရပြီးထောင်ဒဏ်15နှစ်ချမှတ်ခံခဲ့ရပါတယ်သူအခုလိုဖန်ခံခဲ့ရတာကြောင့် USA ရဲ့အစီအစဉ်တွေပေါ်အမေရိကန်လွှတ်တော်အမတ်တွေကဝေဖန်ခဲ့ကြတာပါ AP သတင်းဌာနရဲ့တရားစုံစမ်းမှုအရကျူဘာအစိုးရအဖွဲ့အတွင်းမငြိမ်ဖြစ်အောင်အချက်လက်တွေဖလှယ်နိုင်တဲ့ Twitter လိုမျိုးလူမှုကွန်ရက်တစ်ခုတည်ဆောက်ဖို့နဲ့ကျူပါရေးတက်ကြွလူရှားသူတွေကိုစုစည်းဖို့ရည်ရွယ်ချက်နဲ့ကျန်းမာရေးဆိုင်ရာဆွေးနွေးပွဲတွေပြုလုပ်ဖို့ဆိုတဲ့အစီအစဉ်တွေကိုအကောင့်ထဲပေါ်ဖို့ USAID ကအစီအစဉ်တွေချမှတ်ခဲ့တာပါ။ဒါပေမဲ့လည်းဒေါက်တာရှားဟာအမေရိကန်နိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေကိုတော့အောင်မြင်စွာလုပ်ဆောင်နိုင်ခဲ့ပါတယ်။ဒီမိုကရေစီပေါ်ဆောင်မှုလုပ်ငန်းတွေကမ္ဘာတစ်လုံးဆင်းရဲမွေးတည်မှုကိုတိုက်ဖျက်နေတဲ့အချိန်ထဲမှာသူဟာဒီအဖွဲ့ကိုပိုးပြီးခင်မီစမ်းသပ်အောင်လုပ်နိုင်သူအဖြစ်အမေရိကန်နိုင်ငံသားဂျွန်ကယ်ရီကချီးကျူးပြောဆိုပါရယ်အမေရိကန်သမ္မတဥဘာမားကလည်းမစ္စရှားဟာအမေရိကန်ရဲ့အကောင်းဆုံးတန်ဖိုးထားမှုတွေကိုပုံဖော်နိုင်သူတူအဖြစ်နဲ့ချီးကျူးပြောဆိုခဲ့ပါရယ်ဒေါက်တာရှားဟာ2013ခုနှစ်ကမြန်မာနိုင်ငံကိုပထမဆုံးအကြိမ်ဖြစ်သွားရောက်ခဲ့ပြီးမြန်မာနိုင်ငံမှာရွေးကောက်ပွဲကြိုတင်ပြင်ဆင်မှုလုပ်ငန်းနဲ့အများယုံကြည်လက်ခံတဲ့ရွေးကောက်ပွဲဖြစ်ဖို့ USAID ပံ့ပိုးကူညီမယ်လို့ပြောခဲ့သလိုဒီနှစ်ဆန်းကရောက်ခဲ့ချိန်မှာလည်းကြီးလက်နေလူထုတိုးတက်ရေးအတွက်အဓိကကူညီထောက်ပံ့ပေးမှာဖြစ်ကြောင်းပြောကြားခဲ့ပါရယ်
တရုတ်သမ္မတရှီကျင်းပင်အနေနဲ့တိဘက်ဒေသကိုပိုင်အုပ်ချုပ်ခွင့်ပုံမိုးပေးဖို့အတွက်စဉ်းစားကောင်းစဉ်းစားနိုင်ပေမဲ့အစွဲပြင်းထန်တဲ့ကွန်မြူနတီပါတီဝင်တွေကပယ်ချနိုင်တယ်လို့ဒလိုင်လာမကပြောဆိုလိုက်ပါတယ်။ပြင်သစ်နိုင်ငံကထုတ်လွှင့်တဲ့ France 24ရုပ်သံဌာနနဲ့ပြုလုပ်တဲ့ဗိုလ်ရုံးနဲ့တည်ထန်တွဲဆုံမေးမြန်းကမ်းမှာတိဘက်ဘာသာရေးခေါင်းဆောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
။
ကြတဲ့ပရင်းနေနဲ့ခေနောက်ဆုံးရသတင်းတွေကိုဥဆက်မိုးဝေနဲ့ကိုအောင်တို့ကပြပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါမြန်မာနိုင်ငံမှာ2015အထွေထွေရွေးကောက်ပွဲကိုလွတ်လပ်မျှတပြီးပွင့်လင်းမြင်သာစွာနဲ့ကျင်းပပေးသွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဦးတင်အေးကနေပြည်တော်မှာရောက်ရှိနေတဲ့ The Elders လို့ခေါ်တဲ့ကမ္ဘာအထင်ကရခေါင်းဆောင်ကြီးများအဖွဲ့ကိုပုတ်တဖူးနေ့ကပြောဆိုလိုက်ပါတယ်ဒါပေမဲ့ဒီရွေးကောက်ပွဲမှာအကြောက်တရားတွေနဲ့ပေးရတဲ့မဲပေးရွေးချယ်မှုမဖြစ်တင်ကြောင်းဟောင်ကောင်အခြေစိုက် AHRC အာရှလူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကပြောလိုက်ပါတယ်အပြည့်စုံကိုဆက်ပြီးပြောပြမှာပါနေပြည်တော်မှာ The Elders ဖွဲ့နဲ့တွေ့ဆုံစဉ်မှာ2015ရွေးကောက်ပွဲကိုလွတ်လပ်ပြီးပွင့်လင်းမြင်သာစွာကျင်းပပေးမယ်လို့တည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောကြားခဲ့တဲ့အကြောင်း The Elders အဖွဲ့ကတည်တင်းထုတ်ပြန်ခဲ့တာပါမကြာခင်ကာလမှာမဲပေးတဲ့စနစ်ပညာပေးရေးလုပ်ငန်းစတင်တော့မှဖြစ်ပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲကိုပွင့်လင်းမြင်သာစွာနဲ့အောင်မြင်အောင်ကျင်းပဖို့လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ရေးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကဆိုပါတယ်။ဒါအပြင်ရွေးကောက်ပွဲစောင့်ကြည့်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းဖိတ်ခေါ်ဖို့ရှိတယ်လို့သူကဆိုပါတယ်။အခုလိုဖိတ်ခေါ်တာကိုကြိုဆိုပေမဲ့ဘလောက်တိုင်းတာထိလုတ်ပိုင်ခွင့်ပေးမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့AHRC အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOE ကိုပြောပါရယ်ဒါအပြင်2010ပြည့်နှစ်ရွေးကောက်ပွဲကျင်းပတုန်းကတော့လူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်လို့သူကဆိုပါရယ
်2010ရွေးကောက်ပွဲတုန်းကလူတိုင်းကလွတ်လပ်စွာမဲ့ပြီးရွေးချယ်နိုင်ခွင့်ရှိတယ်ဆိုတော့လည်းပဲဒီအထက်အရာရှိတွေကြောက်ရတာရယ်ဝင်ကြီးဌာနလိုက်မဲပြီးကောက်ယူတာရယ်နောက်ပြီးကျန်းဖို့အဖွဲ့ကနေပြီးတော့အဖွဲ့ဝင်အားစည်းရင်းနေလိုက်သူတို့မဲစင်းနေတင်ပြရတာရှိတယ်။အဲ့တော့အဲ့ဒီဥစ္စာတွေကလွတ်လပ်စွာရွေးချယ်ပိုင်ခွင့်ဆိုတဲ့အခွင့်အရေးကိုအတိအလင်းချိုးဖောက်ရရောက်တယ်ပေါ့ဗျာ။နောက်ပြီးတော့တခါ2008ခုနှစ်ပွဲစည်းပုံအခြေခံဥပဒေမှာပါတဲ့လူတိုင်းကလွတ်လပ်စွာရွေးချယ်ပြဋ္ဌာန်းပိုင်ခွင့်ရှိတယ်ဆိုတဲ့အခြေအနေတွေကိုအတိအလင်းချိုးဖောက်တယ်လို့ကျွန်တော်တို့ကမြင်တယ်။
ဒါအပြင်2015ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲမှာလူ့အခွင့်အရေးချိုးဖောက်မှုရှိစေပဲတရားမျှတမှုရှိစေဖို့ဦးမင်းလွင်ဦးကအခုလိုတိုက်တွန်းသွားပါတယ
်။ဒီလိုမျိုးမဲပေးတဲ့အခါမှာအကြောက်တရားတွေရှိနေရတဲ့ကိစ္စကလုံးဝမဖြစ်တဲ့ကိစ္စဖြစ်တယ်။အဲတော့ဌာနဆိုင်ရာအတွင်းမှာမဲတွေကောက်ယူတဲ့ကိစ္စနောက်တစ်ခါအတင်းအဓမ္မပါတီဝင်ခိုင်းပြီးတော့ပါတီဝင်အင်အားနဲ့မဲဆန္ဒမင်းမီတွေဖြတ်ပြီးတော့ဒီပေါ်မှာမဲတွေကိုကျူတင်မဲတွေဖြစ်ဖန်တီးလိုက်တဲ့ကိစ္စတွေကလုံးဝမဖြစ်တဲ့ကိစ္စလို့ကျွန်တော်တို့မြင်တယ်။ဒီလိုလှုပ်ဆောင်ခြင်းဟာလူ့ခွင့်ရေးပညာစာရမှာပါတဲ့လူလတ်စွာရွေးချယ်ပိုင်ခွင့်မိမိဆိုရမိမိရွေးချယ်ပိုင်ခွင့်စတဲ့အချက်လက်တွေကိုအတိအမြင်ချိုးဖောက်တာဖြစ်တယ်
။2015ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်အနေနဲ့ပြန်ကြားရေးဝန်ကြီးဌာနအပါအဝင်အမှုပညာရှင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွေ့ဆုံဆွေးနွေးပွဲကိုရန်ကုန်မီကာဆာဟိုတယ်မှာဒီဇင်ဘာလ16ရက်နေ့ကပြုလုပ်ခဲ့ပါတယ်။အဲ့ဒီအထဲမှာ2010ရွေးကောက်ပွဲရဲ့အဓိကအားနည်းချက်ဟာကြိုတင်မဲကိစ္စဖြစ်တယ်လို့ဥတည်ရေးကအခုလိုပြောသွားပါတယ
်။ကျွန်တော်ကျေးဇူးတင်ပါတယ်။ပါတီဘုတ်တစ်ခုပါတယ်ဒီလိုပဲလုပ်တယ်။လူဝါလက်ကနေအောင်မြင်ပြီးတော့အားနည်းချက်အများကြီးအများဆုံးဖြစ်တဲ့ကြက်ကလာဘာလဲဆိုတဲ့ကြိုတင်တဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးနိုင်ငံလင်းကတော့2010ရွေးကောက်ပွဲတုန်းကကြိုတင်မဲပေးတဲ့အခါမှာမဲမတမာမှုတွေရှိခဲ့တယ်လို့ပြောပါတယ
်။ကျုပ်နေရာတွေမှာကြိုတင်မဲဆိုတာတော့မှန်မရဘူးလေ။ကျမ်းမာရေးမကောင်းတဲ့လူတွေဆိုလည်းအားဖြင့်လှုပ်လိုက်ပါလှုပ်လိုက်ပါဟိုဟာလို့တွေရလို့လာသွားကောက်တဲ့လူပေါ်မူတည်ကြပေါ့နော်။ဟိုခီးသွားလူတွေလည်းဒီကြားမှာခီးသွားခြင်းနဲ့အတွက်ကြောင့်ဟိုသူကအဲကျိုတင်မဲပေးရမယ်ဆိုလို့သူတို့သဘောကျလို့ပြောရတာကြီးရှိတယ်။2010ကတော့အဆိုးဆုံးပဲ။ကျိုတင်မဲကောက်တဲ့နေရာမှာအကူတွေပြီးပါတယ်သူတို့ကော်မရှင်ရောက်ောက်လို့မရအောင်တပြစ်ပါတီဟိုအတိုင်းခံပါတီတွေကနေပြီးတော့ကိုယ်စလဲပြီးနဲ့လိုက်ပြီးတော့ဟိုကြီးကြပ်မှရပါမယ်အဲ့လိုမျိုးခွင့်မပြုရပါခွင့်မပြုလို့ဆိုတော့ဘယ်လိုမှမရအောင်အဲ့ကျိုတင်နဲ့ပိတ်တဲ့ဟာကိုတေချာဘယ်တော့ဒီယုံကြည်မှုရှိရမလဲဒါကိုကျအရေးကြီးတယ်ကျိုတင်ကသူတို့ပိတ်တယ်ကနောက်သူတို့ပြီးသွားလိုက်တဲ့တာကိုယူသားပြီးတော့သူတို့အဲ့ဒါကိုပြန်ပြီးတော့ဘယ်လိုလုပ်မလဲသူတို့ခဲတာပေါ့တော့ဘယ်လိုဘယ်လိုတောင်းလို့လဲဒါမျိုးပေါ့နော
်လက်ရှိစစ်တပ်ကလွတ်တော်ထဲမှာပါဝင်နေတာအာဏာပြန်မသိမ်းနိုင်အောင်မသိမ်းပြအောင်ဝင်ထိန်ပေးတဲ့သဘောသာဖြစ်ပြီးဒီမိုကရေစီရေချိန်မြင့်လာတဲ့အခါမှာလွှတ်တော်တွေကတဖြည်းဖြည်းထွက်သွားမှာဖြစ်တယ်လို့ UTA ကအမှုပညာရှင်တွေနဲ့တွေ့ဆုံပွဲမှာပြောသွားပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာစစ်တပ်အနေနဲ့အုပ်ချုပ်ရေးကဏ္ဍကနေတဖြည်းဖြည်းလျော့သွားမယ်ဆိုတာကိုတော့ယုံကြည်မှုမရှိသေးဘူးလို့ဦးမင်းလူက VOE ကိုပြောသွားပါတယ်ရှင်။
ရရှိနိုမြေဒရူဝသွာလာလှုပ်ရှားနေထိုင်ကြတဲ့ပတ်ဝန်းကျင်မှာ2014ခုနှစ်ကစလို့အခုဒီနှစ်ကုန်တော့မဲ့အချိန်ထိဘယ်လိုမျိုးအပြောင်းလဲတွေတွေ့မြင်နေရပါလဲအထူးသဖြင့်လူမှုရေးစီးပွားရေးပညာရေးကျန်းမာရေးဘိုင်းမှာကိုမြင်တွေ့ရတဲ့တိုးတက်မှုတွေဆွေးရမှုတွေရှိတယ်ဆိုရင်ကြုံတွေ့ရတဲ့ဒီတိုးတက်မှုဆွေးရမှုတွေကိုဓာတ်ရည်လိုက်အစီအစဉ်မှာဝေမျှပြောပြစေခြင်းပါလဲလာမယ့်စနေနေ့ဒဇမလ20ရက်နေ့ညပိုင်းလီလိုက်ပေါ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးနိုင်ဖို့အတွက် VUE မြန်မာဘိုင်းကိုကြိုတင်ဆက်သွယ်စေခြင်းပါလဲတရရဲ့ဝင်မဆွေးနေနိုင်ဘူးဆိုရင်လေကိုယ့်ရဲ့သဘောထားအမြင်တွေကို burmeseggviewnews.com စီကို email နဲ့ဖြစ်စီအသံ file နဲ့ဖြစ်စီပြပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုဖိတ်ခေါ်ပါရခင
်ဗျာ။ Tomorrow VOE မြန်မာဘိုင်းကနေအခုလိုနှစ်တကူ Christmas chain ရောက်ခံဒီမှာ Christmas Day တခြင်းတွေကိုထုတ်လွှင့်နေတာမို့မကြခင်တေးသချင်းတပုတ်နားဆင်ရဖို့ရှိပါတယ်အခုတော့ဥထင်လင်းအမှုအမကန်မပေးတဲ့သတင်းပေးပို့ချက်ကိုထုတ်လွှင့်မှာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုပြန်ကြားရေးအဖွဲ့ဝင်ဟောင်းစာရေးဆရာထင်လင်းဦးကိုပုံမှ295ကကြီးနဲ့6ဦးတရားရုံးမှာတရားစွဲခဲ့ပြီးတဲ့နောက်အမခံချက်မပေးဘဲအချုပ်နဲ့တရားရင်ဆိုင်ဖို့ဖန်ဆီးလိုက်ပါတယ်အကြောင်းစုံကိုတော့ VOA သတင်းတောက်မအေးအေးမှာကပြောပြမှာပါရှင်
စကိုင်းတိုင်းမုံရွာခရိုင်ချောင်းဦးမြို့နယ်အတွင်းမှာအော်တိုဘာလ23ရက်နေ့ကလုပ်ခဲ့တဲ့စာပေဟောပြောပွဲအတွင်းဘာသာရေးဆိုင်ရာအငင်းပွားပွဲဝေဖန်ဟောပြောခဲ့တာကြောင့်ဆိုပြီးသာသနာညှိုးနှံမှုပုံမှန်295ကကြီးနဲ့စာရေးဆရာထင်လင်းဦးကိုတရားစွဲဆိုထားတာပါဒီဇင်ဘာလ18ရက်နေ့တရားရုံးထုတ်ချိန်မှာတော့သူ့ကိုအာမခံမပေးဘဲဖမ်းဆီးခဲ့ပါတယ်ဒီပုံမှန်ဟာအာမခံပေးလို့မရှိတဲ့အကြောင်းတရားရုံးရဲ့စင်ကြင်တုံတရားနဲ့တော့အာမခံပေးရင်ရနိုင်ကြောင်းရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကဆိုပါရယ
်ဒီ295ကကြီးကတော့များသောအားဖြင့်တော့ရုပ်ပြအာမခံပေးလို့ပြတာမရှိဘူးအဆက်စစ်သွားပြီးတော့ဆွဲချက်မတင်မင်းနဲ့လည်းသူကဟိုဆွဲချက်ပြင်လိုက်ပြီးတော့ဆက်စစ်သွားပြီးတော့သူကအကြည့်တန်ချများသောလည်း295ကကြီးကပြစ်ဒဏ်ချတာများတာပဲအဲ့တော့ပြစ်ဒဏ်ချတာများလဲဆိုတော့အဲ့ဒါမျိုးအမကမပေးရဘူးလားဆိုတော့နှစ်နှစ်ဆိုတဲ့ဟာတော့အမကပေးမယ်ဆိုရင်တရားရုံးရဲ့စင်ကြုံတွေကပြီးလို့ရတယ်ဒါပေမဲ့သူတို့ကဘာကြောင့်မပေးကြတယ်လဲဆိုတော့ဒီသာသနာရေးနဲ့ပတ်သက်တဲ့ကိစ္စဖြစ်တဲ့အတွက်ပြီးလို့ပြီးတာမရှိဘူးဆိုတော့သဘောမျိုးကိုသူတို့ပြောတော့အမကကပေးတယ်နဲ့တပည့်တကြုံတန်ပြစ်ဒဏ်ချနိုင်တဲ့အမှုအတွင်းစဉ်းစားရတယ်အမကဖြစ်အော်တရားရုံးများကျင့်စဉ်တစ်ခုအနေနဲ့ပြည်ပြည်ရာရှိတယ်။အဲတော့အမကံကိုညှိပယ်တာဟာအမကံပြည်ပြည်ရာပြည်ရာရှိရဆိုအစင်လာဖြစ်တယ်။ညှိပယ်တာချွင်းချက်ဖြစ်တယ်ဆိုရင်ဥပဒေသာတော့ရှိရပါတော့
။ဆိုင်ရေးဆရာထင်လင်းဦးဟာသူ့ရဲ့ဟောပြောချက်တွေအတွင်းမြတ်စွာဘုရားဟာမြန်မာလူမျိုးမဟုတ်ကြောင်းတိုင်းရင်းသားမဟုတ်တဲ့အကြောင်းမြတ်စွာဘုရားဟာဘုသူ့ကိုတော့မုန်းစီဘုသူ့ကိုတော့ချစ်စီဆိုပြီးတော့ခွဲခြားမှုတွေမရှိခဲ့ကြောင်းသူရဲ့အတွေးခေါ်တွေကြောင့်သာသူ့ကိုကိုးကွယ်ကြတာဟုတ်မဟုတ်မေးခွန်းထုတ်ခဲ့ပါတယ်။စရဆင်မင်းဆက်မှာဆင်မင်းကိုလှုပ်ကြံတဲ့မုတ်ဆိုးဟာတင်ငန်းကိုအကာအကွယ်ယူပြီးလှုပ်ကြံခဲ့တယ်လို့ဗုဒ္ဓဘာသာကလည်းတင်ငန်းဝတ်တွေကဖြည့်ဆည်းမှုတွေရှိနေကြောင်းတမိုင်းဆိုင်ရာအကူအကားတွေနဲ့ထောက်ပြပြီးဟောပြောခဲ့တာပါ။ဘာသာရေးနဲ့ပတ်သက်ပြီးထိလွယ်ရှလွယ်ဖြစ်နေချိန်မှာသူ့ရဲ့ဟောပြောချက်တွေကအငင်းပွားပွဲဖြစ်ခဲ့ပြီးအမျိုးဘာသာတသနာထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့ချုပ်မဘာသာကတော့ စာရေးဆရာထင်လင်းဦးနဲ့ NLD ကိုအပြင်းထန်ဝေဖန်ခဲ့ပြီးတောင်းပန်ဖို့ပြောဆိုခဲ့တာပါ။သူ့ရဲ့ဟောပြောချက်တွေနဲ့ပတ်သက်လို့စာရေးဆရာထင်လင်းဦးဟာအမျိုးဘာသာသာသနာထိမ့်သိမ့်ဆောက်ရှောက်ရေးအဖွဲ့ချုပ်မဘာသာတန်ဃာတွေရှိရာကိုတွားပြီးတော့ဝင်ချတောင်းပန်ခဲ့ပါတယ်။အခုလိုမျိုးအာမခံမပေးဘဲဖမ်းဆီးလိုက်တာနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးထွန်းထွန်းဟိန်ကပါတီအနေနဲ့စစ်ဆေးမင်းမြန်းဆဲကာလဖြစ်တာမှမှတ်ချက်ပေးဖို့အတွက်ညင်းဆိုပါတယ်
။ဒီပါကြောင့်ဆွဲထားလေတတိကြောင့်ဆွဲတယ်။နောက်လို့ကျွန်တော်တို့ကဒီဈေးအကူခင်းနေတဲ့ပတ်သက်ပြီးတော့ဒီကျွန်တော်သူပြောဆိုခဲ့တဲ့ကိစ္စအပေါ်မှာအဲကျွန်တော်တို့ကသူ့ကိုမြင်းမြန်းဆုံးတန်းတိုက်ချီတာကျွန်တော်ပြောတာလေ။ဒီအခုတော့အင်းကြီးဆာမတရားရင်ကြီးဆက်ဖြစ်လာပြီဆိုတဲ့ဖက်ကြတော့ပြန်ရောပါကြောင်မပြီးတာလေပြီးနိုင်တဲ့အတိုင်းမပြီးတာလားဒါကြီးကိုကျွန်တော်ပြန်ဖြစ်အောင်မပြောဘူးနော်အခုချက်ချင်းကျွန်တော်ပြောလို့မရပါဘူးကျွန်တော်တို့ကတော့သူ့ကိုကျွန်တော်တို့ကဒီလုံရမင်းမြတ်နေတဲ့ကာလကိုလုံရမင်းမြတ်နေတဲ့ကာလမှာသူ့ကိုကြီးကြီးထိုက်တာကိုတရားကြီးကနေကျွန်တော်ကြီးကြီးဟိုးတာပေါ့နော်တစ်ဖက်ကတိုင်းကိုကြီးကြီးပဲနော်အဲ့ဒီစာပြေကျွန်တော်တို့ပြန်ပြီးတော့ဟောပြန်ပြီးတော့စာကျွန်တော်ပြန်ပြီးတော့တိုင်ပြန်ရမှာပ
ါ NLD ပါတီကတော့စာရေးဆရာထင်လင်းဦးရဲ့ပြောဆိုချက်တွေဟာပါတီနဲ့မသက်ဆိုင်ကြောင်းပါတီရဲ့စီကံထိန်းသိမ်းရေးအဖွဲ့ကစစ်ဆေးနေကြောင်းနိုဝင်ဘာလ18ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။သူ့ရဲ့အငင်းပွားပွဲဟောပြောချက်တွေနဲ့ပတ်သက်လို့ထောက်ခံသူများလည်းရှိတယ်လို့ကန့်ကွက်သူများလည်းရှိပြီးသာသနာကိုစော်ကားတယ်ဆိုပြီးတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပြောဆိုသွားတာပါရှင်။ဇာတာပတိနေနဲ့ခင်အစီအစဉ်ဒီကိုဆက်လက်ထုတ်လင်းနေပါတယ်။နိုင်ငံရေးနဲ့လူပုဂ္ဂိုလ်ဆက်နက်ဦးပါနိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အင်္ဂါနေ့ကရန်ကုန်တိုင်းဒေသကြီးလွှတ်တော်မှအရေးကြီးတဲ့အဆိုတင်သွင်းခဲ့တာကိုဗုဒ္ဓဖူးနေ့ကရန်ကုန်တိုင်းဒေသကြီးလွှတ်တော်မှအတည်ပြုလိုက်ပါတယ်။ပြည်ထောင်စုလွှတ်တော်ကအတည်ပြုထားတဲ့6ပွင့်ဆိုင်အစား12ပွင့်ဆိုင်တွဲဆုံဆွေးနွေးကြဖို့ကိုလည်းပြည်ထောင်စုအစိုးရကိုတိုင်းဒေသကြီးလွှတ်တော်ကတိုက်တွန်းလိုက်ပါတယ်။အကြောင်းစုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြမှာပါရှင်။
ဆိုရှယ်နက်လန်းစင်ပါတီလက်ထက်တစ်ချောင်းလုံးမှာရောစေဆွဲလက်ထက်တစ်ချောင်းလုံးမှာပါယိုရင်းရိုင်နေနေတဲ့မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကိုအခုဆောင်ရွက်မဲ့တရားမျှတမှုအတူတကွမြင့်တင်ရေးတရားစီရင်ဆိုင်ရာ၃နှစ်မဟာဗျူဟာစီမံကိန်းကတက်မှတ်နိုင်မလားဆိုတာကိုပြည်ရင်းကတရားရေးအသိုင်းအဝိုင်းကစိတ်ဝင်စားရှိနေကြပါတယ်။ဒီကနေ့ရက်စွဲနဲ့ပြည်တော်စုတရားလွှတ်တော်ဂျိုကာထုတ်ပြန်လာတဲ့ဒီစီမံကိန်းဟာစက္ကူပြူစီမံကိန်းတည်းရဲ့မဖြစ်ဖို့လိုတယ်လို့တရားလွှတ်တော်ရှေ့နေဦးရောဘတ်ဆန်အောင်က VOA ကိုပြောပါတယ
်။ကျွန်တော်အနေနဲ့ပြောချင်တာကတော့အဲ့ဒီလိုမဟာဗျူဟာမြောက်တဲ့စီမံကိန်းတွေကိုရေးဆွဲပြီးထုတ်ပြန်နေုံညနဲ့တော့မလုံလောက်သေးဘူးလက်တွေ့ကြတဲ့စီမံကိန်းအကောင့်တွေပုံမှုတွေကိုမဆောင်ရွက်နိုင်သေးနဲ့ဆိုရင်တော့စက္ကူပြူစာရန်တစ်ခုသာဖြစ်နေပါလိမ့်မယ်အဲ့ဒါတွေကိုလုပ်ဖို့ဆိုလို့ရှိရင်တော့လက်တွေ့တရားခွင်မှာအမှုလိုက်နေတဲ့ရှင်းနေတွေကိုပါဖိတ်ခေါ်ပြီးတော့တရားစီရင်လောကတိုးတက်ရေးကိုဘယ်လိုဆောင်ရွက်မလဲဆိုတာဆွေးနွေးတိုင်ပင်ညှိနှိုင်းသင့်တယ်
တရားစီရင်၃နှစ်မဟာဗျူဟာစီမံကိန်းကိုပြည်အောင်စုတရားလွှတ်တော်ချုပ်ရုံးကစီမံကိန်းရေးဆွဲရေးအဖွဲ့ကနေပြီးတော့တရံငလုံးတိုင်းတာနယ်ဆောင်ရွက်မှာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာဆန်သက်မှတ်ချက်တွေအာရှပစိဖိတ်ဒေသရင်းကတရားစီရင်ရေးပြင်ပြောင်းလဲမှုတွေကိုလေ့လာပြီးတော့ဆောင်ရွက်မှာဖြစ်တယ်လို့လည်းထုတ်ပြန်ကြမှာပါရှိပါတယ်။အခုဆောင်ရွက်မဲ့စီမံကိန်းဟာနှစ်ပေါင်း60ကျော်ရိုင်းနေနေတဲ့မြန်မာနိုင်ငံရဲ့တရားရေးလောကအတွက်တော့ကောင်းမွန်တဲ့သတင်းဖြစ်ပေမဲ့ဒီစီမံကိန်းဘလောက်ထိအကျိုးသက်ရောက်မှုရှိအောင်ဆောင်ရွက်ပေးနိုင်မလဲဆိုတာကတော့စောင့်ကြည့်ရမယ့်အကြောင်းစီးပွားရေးနဲ့ဥပဒေရေးအကြံပေးဦးတင်တန်းဦးက VOA ကိုပြောပါတယ်။
အမေမီဒီယာပေါ့နော်အစိုးရရဲ့ဒီအားနဲ့ထုတ်ပြန်ကြေညာလိုက်တဲ့ဒီသတင်းလေးကတော့ကောင်းတဲ့သတင်းလေးတစ်ခုဖြစ်တယ်လို့ပြောရမှာပေါ့နော်ဖေဖော်ဝါရီလဆက်စားပြစ်စည်းနေတဲ့တရားရေးခဏကိုဘလို့မြင့်တင်ညတာမှန်ကန်တဲ့တရားစီရင်စနစ်နဲ့ပြည်သူတွေယုံကြည်တက်ဝင်လာအောင်ဥပဒေပေါ်မှာယုံကြည်တက်ဝင်လာအောင်ဘလို့ပြုပြင်မလဲဆိုတာတော့အဲ့ဒီစီညာတဲ့သူနဲ့အဲ့အဖွဲ့ကြီးရဲ့စွမ်းယူဆရာတို့ကစောင့်ကြည့်ရမယ်လို့ပြောပါပေါ့
ဒီစီမံကိန်းဆောင်ရွက်မဲ့အပေါ်မှာကြိုးစားမှုတချို့လည်းရှိနေပါတယ်ပြည်နယ်တိုင်းတရားသူကြီးအငိမ့်စားဦးမောင်ကြီးကတော့တရားရေးလောကအပေါ်ကောင်းမွန်တဲ့ဆောင်ရွက်ချက်ဖြစ်လာမယ်ဒီစီမံကိန်းကိုကြိုးစားတယ်လို့သူကပြောပါတယ
်ကြိုးစားပါတယ်တရားစီတိုးတက်ကောင်းမွန်အောင်လုပ်တဲ့ကိစ္စမှန်သမျှဘယ်လိုပဲလုပ်လို့ဘယ်လိုပုံစံနဲ့လုပ်လို့တိုးတက်ကောင်းမွန်လာရဲဆိုကျွန်တော်တို့ကကြိုးစားတယ်လက်ခံတယ်ဖြစ်စေခြင်းနဲ့နော်အဲ့လိုစီမံချက်ကျွန်တော်တို့တခါမှမရှိဘူးပေါ့အခုတော့ကျွန်တော်တို့ဒီနေရာမှာတွေ့ရတာပေါ့လေကျွန်တော်ထက်ထက်ဝင်တော့ဒီချက်မသိဘူးဗျအဲနိုင်ငံသားဟိုတရားရေးအကြီးအကဲတွေနဲ့ဒီမှာလက်မှတ်ရေးထိုးတာတွေပါတယ်တော့ကျွန်တော်ကြားရတယ်အရင်တော့ကျွန်တော်တိတ်ပြောမရှိဘူးကိုယ်နိုင်ငံတွင်းမှာကုပြည်တွင်းမှာပြည်သူတရားစီဟိုအလौဒပြည်သူကျိုးစုတရားစီစသဖြင့်ပေါ့ဗျအဲ့လိုပဲကျွန်တော်တို့ကိုကြီးကိုဟန်နဲ့လုပ်ကြတာပဲအဲ့လိုတော့ပြည်ချင်းပန်ကိန်းတွေပေါ့တခါမှတရားစီဆန်တရားစီလုပ်ငန်းလုပ်တဲ့ခါမှာဘယ်လိုချောမှုအောင်လုပ်မလဲအဲ့ဒီကိအောင်ဘယ်လိုလုပ်မလဲမြင့်မြတ်တာတမမကံကပြအောင်ဘယ်လိုလုပ်မလဲအဲ့ဒါကိုကျွန်တော်စဉ်းစားပြီးဆွေးနွေးရမှာပေါ့
တရားရေးဝန်ဆောင်မှုအဆင့်မြင့်တယ်မဲ့ဒီသုံးနှစ်စီမံကိန်းကိုပြည်သူတရားလွတ်တော်ဂျိုးရဲ့မဟာဗျူဟာစီမံကိန်းလက်တွေ့အကောင်အထည်ဖွဲ့ရေးကော်မတီကကြီးကြပ်မှလည်းဖြစ်ပါတယ်။ဒါ့ပြင်ပြည်ပဆိုင်ရာမိဖက်တရားရေးအဖွဲ့အစည်းနဲ့လည်းပူးပေါင်းဆောင်ရွက်မယ်လို့ဆိုထားပါတယ်။သုံးနှစ်စီမံကိန်းထဲမှာတော့တရားရုံးတွေကိုအသုံးပြုနေတဲ့ပြည်သူတွေရဲ့ကျင့်တတ်မှုတွေကိုတိုင်းတာမှာဖြစ်တယ်လို့တရားရုံးဝန်ဆောင်မှုလုပ်ငန်းတွေမှာပြည်သူတွေသတင်းချက်လက်ရအောင်ဆောင်ရွက်ပေးတာ၊ပူးကင်းလုပ်ငန်းစဉ်တွေကိုအချိန်နဲ့တပြင်းညီဆောင်ရွက်ပေးတာမျိုးရှိမရှိတိုင်းတာတွေအပြင်တရားသူကြီးတွေရဲ့ဂုဏ်သိက္ခာနဲ့ပတ်သက်တဲ့သတင်းတွေကိုလည်းပို့ချပေးမှာဖြစ်တယ်ဆိုပြီးတော့ပါစီတာကိုတွေ့ရပါတယ်ခင်ဗျာ။
ကိုအောင်ရဲမောင်ရဲ့သတင်းပေးပို့ချက်ပါရှင်။မကြခင်ထုတ်လင့်မဲ့ဥကျော်ဇန္နာရဲ့မြမအရေးသုံးသက်ချက်မှာလဲမြမနိုင်ငံဟာဒီမိုကရေစီနဲ့ဘလောက်ပုံမှုနီးကပ်လာလဲဆိုတာနားဆင်ရမှာပါ။အခုတော့ Christmas Day သချင်းထုတ်လင့်ဖို့အချိန်ရောက်ပါပြီရှင်။ Taylor Swift တီဆိုထားတဲ့ Last Christmas ဆိုတဲ့သချင်းကိုထုတ်လင့်မှာပါ။ကြာသပတေးနေ့နေနဲ့ခင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါရရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါ။ကျမတို့ VOA မြန်မာပိုင်းကထုတ်လင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးမယ်ဆိုရင်ပေးပို့ရမယ်။ Internet email လိပ်စာကတော့ burmese@voanews.com ဖြစ်ပါရရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပ
ါဖွဲ့စည်းပုံပြင်ဆင်ရေးအနေထားတော့တောင်မတင်ရေမကြပဲရှိနေတော့မှာပဲဆိုတော့ဒါပေမဲ့ဖွဲ့စည်းပုံနဲ့ပတ်သက်လို့ဘယ်ချက်လက်တွေပြင်ရမယ်ဆိုတာကိုဒါလွှတ်တော်ဘက်ကလည်းကော်မရှင်တွေဖွဲ့တယ်သူတို့ဘက်ကလည်းလေးလာသုံးသပ်မှုတွေလုပ်ထားတဲ့ဟာတွေတော့ရှိပါတယ်
ဦးကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ပါပါရှင်။ဒါအပြင်သူယုံကြည်ယာနဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြမနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆန်မိုးဝီနဲ့အတူဒေါက်ခင်မျိုးသက်ကတင်ဆက်ထားပါတယ်ရှင်
။ပထမအဦးဆုံးတင်ပြပေးမှာကတော့ strategypage.com online မှာဖော်ပြထားတဲ့ Oops does not do it ဆိုတဲ့စောင်းပါဖြစ်ပါတယ်။အမေရိကန်ပြည်တော်စုကစစ်တပ်ကလွှမ်းမိုးထားတဲ့မြန်မာအစိုးရတက်ကိုကောင်းမွန်တဲ့အစိုးရတရအဖြစ်မြင်လို့တယ်လို့မြန်မာနိုင်ငံအပေါ်တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုကိုလည်းရှော့ချခြင်းနေပါတယ်ဆိုပြီးတော့အစချီရေးသားထားပါတယ်။ဒါကိုမြန်မာနိုင်ငံကပြုရင်ပြောင်းလဲရေးလုပ်နေသူတွေကသဘောမတွေ့ကြပါဘူး။ဒါပေမဲ့သူတို့ဟာတရုတ်ရဲ့စစ်ရေးစီးပွားရေးစိုးမိုးခြေလှယ်မှုနှေးပါသွားတာကိုတော့မြင်လို့ကြပါတယ်လို့ရေးသားထားပါတယ်။မြန်မာစစ်ကောင်းဆောင်တွေဟာဆယ်စုနှစ်မြတ်စွာစစ်အာဏာရှင်အုပ်ချုပ်စဉ်ကာလအတွင်းမတရားရယူထားခဲ့တဲ့ဥစ္စာဒဏ္ဍာရီကိုဆက်လက်ပြီးတော့တည်မြဲအောင်ကြိုးစားနေသလိုသူတို့ရဲ့လောက်ရတဲ့အပေါ်အရေးယူအပြစ်ပေးမခံရအောင်လဲကြိုးပမ်းနေကြပါတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာမွတ်စလင်တွေအပေါ်ဆိုးရွားတဲ့ပြည်မှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့တခုခုလှုပ်ဆောင်ပေးဖို့အမေရိကန်ပြည်ထောင်စုကုလသမဂ္ဂနဲ့မွတ်စလင်ကမ္ဘာကဖိအားတွေပေးနေကြပေမဲ့လည်းဘာမှထူးထူးခြားခြားဖြစ်လာတာမရှိဘူးလို့လည်းရေးသားပါတယ်ဒါကြောင့်လဲအရေးတွေ့အဖြစ် 9,000 ကျော်ရှိတဲ့ရိုဟင်ဂျာတွေဟာ2014ခုနှစ်အတွင်းမြန်မာနိုင်ငံဒါမှမဟုတ်ထွက်ပြေးတင်းရှောင်နေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေလူမောင်ခိုတွေနဲ့ဆက်သွဲပြီးတော့ထိုင်းနဲ့မလေးရှားနိုင်ငံစီကိုထွက်ပြေးခဲ့ကြတယ်လို့យေတာထားပါတယ်။ရိုဟင်ဂျာတွေကိစ္စနဲ့ပတ်သက်ပြီးမြန်မာလူမျိုးအများစုကသဘောမတွေ့ကြသလိုရိုဟင်ဂျာတွေနဲ့ပတ်သက်တဲ့ဘလို့ငြင်းညမ်းတဲ့ညှိနှိုင်းသဘောတူညီချက်တစုံတစ်ခုရဖို့ဆိုတာကလည်းအလံဝေးနေဆဲဖြစ်တယ်လို့ထောက်ပြထားပါတယ်။မြန်မာနိုင်ငံကစစ်တပ်ရဲ့နောက်အဓိကပြဿနာတစ်ခုကတော့အဂရိလိုက်စားတဲ့အလေးထားပဲဖြစ်တယ်လို့ဆိုပါတယ်။ဒီအလေးထားမှာဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်နေတဲ့အစိုးရအထိဆက်လက်ပြီးတော့ရှင်သန်နေတာပါပဲလို့ဆိုပါတယ်။ကမ္ဘာပေါ်မှာအဂရိအလိုက်စားဆုံးအစိုးဆုံးမဟုတ်ပေမဲ့အစိုးဆုံးနိုင်ငံ20ထဲမှာပါဝင်နေတာပါမကြခင်ကထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းအဂရိလိုက်စားမှုအခြေအနေသုံးသပ်တဲ့စစ်တမ်းမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း155နိုင်ငံရှိတဲ့အထက်မှာနံပါတ် 156 အဆင့်ဖြစ်နေတာကိုထောက်ပြထားပါတယ်အပြည့်စုံကိုဖတ်လို့ရဆိုရင်တော့ strategypage.com online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြပေးမှာကတော့ထိုင်းနိုင်ငံထုတ် The Nation သတင်းစာမှာ Petchnet Pratron Krain ရေးသားထားတဲ့Thailand မြန်မာ set to resume joint trade commission ထိုင်းနဲ့မြန်မာနိုင်ငံကြားပူးတွဲကုန်သွယ်ရေးကော်မရှင်ပြန်လည်လှုပ်ဆောင်ကြဖို့ရှိတဲ့အကြောင်းသတင်းဆောင်ပါဖြစ်ပါတယ်။နှစ်နိုင်ငံကြားကုန်သွယ်မှုပုံမှန်ခိုင်မာတောင်တင်းလာစေဖို့နဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးမြှင့်တင်ပေးဖို့အတွက်ပူးတွဲကုန်သွယ်ရေးကော်မရှင်လုပ်ငန်းဆောင်ရွက်မှုတွေကိုရှေ့လာထဲမှာပြန်ပြီးတော့စတင်မယ်လို့ထိုင်းစီးပွားရေးဒုတိယဝန်ကြီးအပီရာဒီတန်ဒရာဖွန်ကပြောဆိုလိုက်ကြောင်းရေးသားထားပါတယ်။ထိုင်းမြန်မာပူးတွဲကုန်သွယ်ရေးကော်မရှင်အစည်းအဝေးကိုနှစ်နိုင်ငံခေါင်းဆောင်တွေကကမကထလုပ်ပြီးကျင်းပမှာပါ။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုဖြစ်ပွားပြီးအသွင်ကူးပြောင်းမှုလုပ်နေခဲ့တဲ့တစ်လျှောက်လုံးဒီကော်မရှင်အစည်းအဝေးတွေကိုမကျင်းပနိုင်မဲရပ်ဆိုင်းထားခဲ့ရတာဖြစ်ပါတယ်။ပေါ်ပေါက်လာတော့မယ့်အာဆီယံပေါင်းစည်းရေးမှာထိုင်းနဲ့မြန်မာနှစ်နိုင်ငံကြားကနအသီးသီးမှာနီနီကပ်ကပ်ပူးပေါင်းဆောင်ရွက်မှုတွေလှုပ်လာနိုင်နေမယ်အထူးသဖြင့်နေဆက်ဖြတ်ကျော်ကုန်သွယ်မှုနဲ့နေဆက်ဒေသဖြစ်တဲ့မြောက်ရီနဲ့မဲဆောက်တို့မှာအထူးစီးပွားရေးဇုံတွေကိုဖွင့်လှစ်ဖို့စလာတွေပါဝင်တယ်လို့ဒုဝန်ကြီးကပြောဆိုပါတယ်ပူးတွဲကော်မရှင်ဟာနှစ်နိုင်ငံကြားမှာရှိနေတဲ့ကုန်သွယ်ရေးစီးပွားရေးပြဿနာတွေကိုဖြေရှင်းပေးဖို့ပူးပေါင်းဆောင်ရွက်နိုင်တဲ့အနေအထားတွေကိုရှာဖွေဖို့နဲ့ကုန်သွယ်မှုတိုးတက်အောင်အခြေအနေကောင်းတွေကိုဖန်တီးပေးဖို့စလာတွေပါဝင်တယ်လို့ဆိုပါတယ်အပြည့်အစုံကတော့ The Nation သတင်းမှာဖတ်ရှုနိုင်ပါတယ
်ဦးဆမ်မိုးဝီနဲ့ဒေါက်ခင်မျိုးတက်တူကတင်ပြသွားတာပါရှင်အခုဆက်လက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လင်းမှာပါဒီကနေ့မနေ့အတွက် American Indian အသုံးနှုတ်နဲ့ပတ်သက်လို့ဒေါ်လှလှတန်းကတင်ဆက်ထားပါတယ်ရှင်
To get on someone's nerves.
Kipari, salungbanga, T-O-2-G-E-T, get, to get got, kukugo pisida, O-N-O-N-A, apoma, S-O-M-E-O-N-E, apostrophe S, someone's ga, lududiawe, N-E-R-V-E-S, nerves ga, ayung jodri, suro, sakwai kunye, lunga, dibega, lududiawe, ayung jodri, ma, yausida, bo. Idiom sore the white diva gale diniama shimare. Lududiawe ayun jogutwa be now shed pite sui. Dilu loda, se dozia, messi nausia. Say now shed pisida go suluda pipare. Didone patelu, George Gupire umagaro.
His loud singing gets on my nerves. I'm going to tell him to stop.
Tu utan yeine chin osu nirago. Geno say now shit, Pilatabia. Japo geno, drop your rome, lo divi yavari. Umago not count nas in jijaya.
His loud singing gets on my nerves. I'm going to tell him to stop.
Say dozia, messi nausia. Say now shit, pissidago, idiom atonia, belu biomli.
To get on someone's nerves.
Lo biolu yavari. Eragaro, diniminetwe, dimpia gede, idiom atome pipari.
American idiom don't know English are things as single dollar latanga, tinset dorabashi. A curo ujos and aye, Nima ye don't the chess, single told him hava. Natal Saligu near tree, Nimananga ha, democracy net, belouti, bomo, nigga lage the lesura. Why ye media the ma, ujo yim ye, Nima ye don't that do, uon, do ye do net do, sooner don't that dimbiat havarish.
ကျွန်တော်အဓိကဆွေးနွေးကြတာကတော့2040ခုနှစ်အတွင်းမြန်မာနိုင်ငံဟာဒီမိုကရေစီနဲ့ဘလောက်ပုံပုံနှိစကဲ့တယ်လဲဆိုတာဖြစ်ပါတယ်ဆိုတော့ဒီမိုကရေစီနဲ့ဘလို့ပုံပုံနှိစတယ်လဲဆိုတာတိုင်းတာရခက်မှာဖြစ်တဲ့အတွက်ကျွန်တော်စဉ်းစားတာကဒီမိုကရေစီအတွက်အတားအဆီးဖြစ်နေတယ်လို့ယူဆထားကြတဲ့အရာတွေဟာ2040ခုအတွင်းမှာဘလောက်ရောပါသွားတယ်လဲဆိုတာကိုကျွန်တော်အဓိကဆွေးနွေးနေတာဖြစ်ပါတ ေသည်ဒီမိုကရေစီကိုဖော်ဆောင်နိုင်တဲ့ဥပဒေမဟုတ်ဘူးလို့လူတကာကလူအများစုကသတ်မှတ်ထားကြပါတယ်။ဒါကြောင့်လည်းပဲဒီဥပဒေကိုပြင်ဖို့ဆိုပြီးတော့ကြိုးပမ်းအားထုတ်မှုတောင်းဆိုတဲ့အသံစတာတွေကိုကျွန်တော်ကြားခဲ့ရပါတယ်။ဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာ2014ခုနှစ်အတွင်းမှာဘလောက်ထိတိုးတက်မှုရှိခဲ့သလဲဆိုတာကိုကောင်သူငင်းရဲ့သဘောထားအရင်စပြီးကြားရမှာခင်ဗျာ
။ဖွဲ့စည်းပုံပြင်ဆင်ရေးအနေထားတော့တောင်းမတင်ရေမကြပဲရှိနေတော့မှာပဲ။ဆိုတော့ဒါပေမဲ့ဖွဲ့စည်းပုံနဲ့ပတ်သက်လို့ဘယ်ချက်လက်တွေပြင်ရမယ်ဆိုတာကိုဒါလွှတ်တော်ဘက်ကလည်းကော်မရှင်တွေဖွဲ့တယ်သူတို့ဘက်ကလည်းလေးလာသုံးသပ်မှုတွေလုပ်ထားတဲ့ဟာတွေတော့ရှိပါတယ်။ဆိုတော့ဒါပေမဲ့တလောကပဲဒီလွှတ်တော်ဥက္ကဋ္ဌဦးရွှေမန်းပြောတာကဒီဖွဲ့စည်းပုံပြင်ဖို့ကိစ္စတွေကဒီ2015ရဲ့ဟိုမှာဘက်မှာမှဖြစ်နိုင်မယ်ဆိုတဲ့အနေထားကြတော့ဒါကဒီအခုဒီလာမယ့်ကာလအတွင်းမှာဖွဲ့စည်းပုံလက်တလောပြင်နိုင်မယ့်အနေထားမတွေ့ရသေးပါဘူးခင်ဗျာ
ဆို2014အတွင်းမှာဖွဲ့စည်းပုံပြင်ဆင်ဖို့ကြိုးပမ်းမှုဟာတိုးတက်မှုမရှိခဲ့ဘူးလို့ပြောမှာပါခင်ဗျာ
ဟိုမတိုးတက်ဘူးလို့တော့ပြောလို့ရပါတယ်ဒါပေမဲ့တစ်ဖက်မှာလည်းပြောမယ်ဆိုရင်တော့ဒီကျွန်တော်တို့အေးလီလို့ခေါ်တဲ့ဒီထိတ်ကြီးကောင်းဆောင်တွေပေါ့နော်ဒါတွေ့ဆုံဆွေးနွေးဖို့တို့ dialogue လုပ်ကြဖို့ဆိုတဲ့ဟာမျိုးတော့ဒီစပြီးတော့ပြောတာဆိုတာတွေရှိလာတော့ဒါကတော့တစ်ဖက်ကအားတက်စရာအချက်တခုလို့တော့ထည့်စဉ်းစားရင်ရပါတယ်ခင်ဗျာ
ဟုတ်ကဲ့သတင်းအားဆရာရဲ့အမြင်လဲကြားချင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာကျော်ရင်မြင့်ဘယ်လိုသဘောပါလဲ2014ခုနှစ်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးအထောက်မှုကိုဆရာဘယ်လောက်ထိအမှတ်ပေးတော့လဲခင်ဗျာ
အဲကိုအောင်သူငင်းကတော့တောင်မတင်ရေမချလို့ပြောရပြကျွန်တော်ကတော့ရေစုံမျောနေပြီတောင်ထင်တာပဲ2014ခုနှစ်အတွင်းမှာဖွဲ့စည်းပုံဥပဒေနဲ့ပတ်သက်ပြီးပြန်ပြောရလို့ရှိရင်တော့ပြည်သူ့ဆန္ဒကိုတော့ဖော်ပြနိုင်ခဲ့တယ်လို့ကျွန်တော်မြင်ပါတယ် NLD ကဥဆောင်တဲ့436ပြည်ရေးလက်မှတ်တွေဝိုင်းထိုးတာဒါအလုံးတနိုင်ငံလုံးဥပဒေတောင်းတင်သိတာဆိုတော့ပြည်သူ့ဆန္ဒကိုတော့ဖော်ပြခဲ့ပြီးအဲဒါပေမဲ့ပြင်မှုကိစ္စကတော့ကျွန်တော်ကတော့ရေစုံမျောနေတယ်လို့မြင်ပါတယ်နောက်တစ်ခုကတော့ကောင်းသူငင်းကထိပ်ပြီးကောင်းဆောင်နေတွေ့ဖို့ဆိုတာအားတက်စရာလို့ပြောတယ်ဒါပေမဲ့ကျွန်တော်အဲ့ဒါလေအခုတော့အားပြက်စရာလို့တော့မြင်နေတယ်ဗျအဲဒေါ်စုက၄ပွင့်ဆိုင်တွေ့ဖို့တောင်းဆိုခဲ့တာလေနှစ်နဲ့ချီပြီးကြာနေပြီအော်တိုဘာလုံးကသမ္မတဦးသိန်းစိန်က၁၄ပွင့်ဆိုင်တွေ့ပေးလိုက်တယ်ပြီးတဲ့အတိုင်းပဲ လူတွေတိတ်များတော့ထိရောက်ရောက်ဘာမှမဆွေးနွေးနိုင်မဲနဲ့သမင်းစုစားတဲ့ပွဲကြီးဖြစ်သွားတယ်လို့ဝေဖန်ခံရတယ်ပြည်တော်စုလွှတ်တော်အ၆ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုဒီပြုတယ်ဘာမှမကြဘူးရန်ကုန်တိုင်းစကိုင်းတိုင်းလို့လွှတ်တော်တွေကစီးဝါးကိုက်ထားတယ်လို့ပဲ၁၂ပွင့်ဆိုင်ဆိုပြီးတော့မှတကထအတောင်းဆိုတော့ဝေဝါးကုန်တယ်အဲဒီပုံတိုင်းဆိုရင်တော့အဲတွေ့ဆုံဖို့ဆိုတဲ့
Pakistan ne patte piro ala ala kaung ma la khanya ai phya ka
hoke ho chano myin na ga lo a yin ta chain twa su lo shin di nai ngan yi swin nwe me so le ha myu wa no naw ta khu ga ja lo di NLD ne Dong San Suu Kyi ya le pwin sai taung na le kaisa ri ya da ta chain ga ho pyo me so lo shin long wa pyan tauk pyan mu ma shi ta law pwe bo no so dai mae di ni ni tha ma do pyo me so lo shin di thait di khaung saung ni ja le ma 2015 hu ma bae bo so da ne anagan ne patat lo belo tbo tu ya me so le ha myu swin nwe ya me so le ha myu tbo tha lo shi ya ba le so da mae pyo me so yin no khuna 4 pwin sai 6 pwin sai 12 pwin sai 14 pwin sai bo no sa da phin ဒါရင်နဲ့ပတ်သက်လို့အငင်းပွားမှုတွေတော့ရှိနေတော့မှာပဲဒါပေမဲ့ဘာပဲဖြစ်ဖြစ်တစ်ချိန်မှာတော့ဆွေးနွေးပွဲတွေဆက်သွားနိုင်မယ်တော့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်အကြောင်းအရာတစ်ခုကတော့တိုင်းရင်းသားအရေးဖြစ်ပါတယ်တိုင်းပြည်မှာငြိမ်းချမ်းရေးမရှိရင်ဘယ်လိုမှဒီမိုကရေစီဖော်ဆောင်လို့မရနိုင်ပါဘူးဒါကြောင့်ငြိမ်းချမ်းရေးရရှိဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့အပြစ်ခတ်ရာဆေးရေးတို့ငြိမ်းချမ်းရေးတို့အစဉ်အဆက်ကြိုးစားနေတာအတော်လေးအချင်းပြေးပြီးကြိုးစားနေတယ်လို့ကျွန်တော်နားလည်ပါတယ်ဒီကိစ္စမှာဟောတိုးတက်မှုဘယ်လောက်တွေးခဲ့ရပါလဲဆရာကျော်ရင်မြင်ပြောပါခင်ဗျာဒီက
တိုးတက်မှုကတော့ကျွန်တော်မမြင်မဲ့ဆုပ်ရုပ်ကျွန်တော်ဟာအဆိုးတွေပဲမြင်နေတာမသိပါဘူးဆုပ်ရုပ်မှုတွေပဲမြင်နေတယ်အခုဦးကျော်သန်သာတို့လည်းသိတဲ့အတိုင်းတိုက်ပွဲကြီးတွေပြန်ပြီးထပ်ဖြစ်နေတယ်နောက်တခါကချင်မှာလည်းမီးရမငိမ့်မဲနဲ့ပူပူပြီးတော့မှလောင်စာတွေထည့်ပေးနေတယ်လို့ဖြစ်နေတော့ကျွန်တော်ကဖြင့်တိုးတက်မှုမမြင်ပါဘူးအပြစ်ခတ်ရဆဲရေးမဖြစ်နိုင်သေးဘူးဆိုတဲ့အတန်တွေလည်းအားလုံးကြားနေရတာဆိုတော့လေကျွန်တော်တို့တိုးတက်တာမတွေ့ပါဘူးဗ
ျဟုတ်ကဲ့ကောင်သူကြီးကရောအီလစ်ကြီးကတကယ်အပြစ်ခတ်ရစိမ်းနေညီညာရေးလူကျင်တဲ့ဆန္ဒရှိနေတဲ့ဆလိုများသုံးသပ်ဦးမလားခင်ဗျာဒီခေတ်ကြမှာလား
အပြစ်ခတ်ရစိမ်းရတော့ကျွန်တော်ဟိုမှန်းလာတော့ကြားလဲဦးမယ်လို့ထင်ပါတယ်ခင်ဗျာဆိုတော့ဘာဖြစ်လို့လဲဆိုတော့အခုကြားထဲမှာပဲဟိုမတင်မှတ်ပဲနဲ့ဒီကချင်မှာဒီဘာကောင်းလဲလက်နက်ကြီးနဲ့ပြစ်တဲ့ကိစ္စတွေဖြစ်လာတယ်ဆိုတော့နောက်တစ်ခုကကြတော့ကြံတဲ့တိုက်ပွဲတွေကလည်းဆက်ဖြစ်နေတော့လောလောဆယ်အနေထားပေါ့နော်2015မတိုင်ခင်တော့တနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူညီချက်ရလိမ့်မယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာ
။တိုင်းဒေသတွေက FUA လို့ခေါ်တဲ့ Federal Union Army Federal တပ်မတော်ထူထောင်ရေးကိစ္စအဆိုတင်လာတဲ့ကိစ္စမှလည်းပဲတပ်မတော်ဘက်ကအတော်လေးခက်ခဲပြီးပြီးဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်ဒီကိစ္စကဘယ်လိုမြင်ပါလဲ။ကောင်သူကြီးဒီကိစ္စဟာအပြစ်ခတ်ရစေးညဉ့်ဉန်းရေးအတွက်ပို့ပြီးအနှောင့်အယှက်အဟန့်အတားဖြစ်သွားစေသလားသူတို့မဟုတ်အပြစ်ခတ်ရစေးညဉ့်ဉန်းရေးမှာသူတို့သဘောတူညီမှုရရှိဖို့ပံ့ပိုးနိုင်ဖို့အတွက်တိုင်းရင်းသားတွေကဖွဲ့တယ်လို့ဆိုပါတယ်ဘယ်ဟာကိုပို့ပြီးတော့သင်းလျော်တဲ့အဖြေလို့ထင်ပါလဲခင်ဗျာဒီကိစ္စ
ကျွန်တော်ထင်တာတော့ဒီအခု2008ဖွဲ့စည်းပုံအရပေါ့နော်ဒီနိုင်ငံတစ်ခုလုံးမှာလက်နက်ကိုင်စပ်မတော်ဆိုတာတခုရဲ့ရှိရမယ်ဆိုတဲ့ဟာမျိုးနဲ့ကန့်ထားတာကိုဒီတပ်မတော်ဘက်ကစဉ်းစားမယ်ဆိုလို့ရှိရင်ဒါသူတို့တပ်တစ်ခုပဲရှိရမယ်ဆိုတဲ့အနေထားပေါ့နော်ဆိုတော့ဒါပေမဲ့တိုင်းရင်းသားတွေဘက်မှာကြတော့လေဒီတိုင်းရင်းသားတွေကအခုလက်ရှိဆွေးနွေးပွဲအနေထားမှာကျွန်တော်ဟိုနိုင်ငံရေးရတူတင်ကိုတင်အခုချိန်မှာလုပ်နေကြတဲ့အနေထားလို့ပဲကျွန်တော်ယူဆပါတယ
်ဆရာကျော်ရင်မြဲသဘောထားလည်းပြောပါဦးခင်ဗျာ
ကျွန်တော်ကတော့ဒီတိုင်းရင်းသားတွေတောင်းဆိုတဲ့ဘက်ကိုပို့ပြီးတော့မှမဲပေးခြင်းပါတယ်ဗျအဲနောက်တစ်ခုကအခုကဟိုတဲ့ပြောရမယ်ဆိုလို့ရှိရင်တော့သူတိုက်ပွဲတွေထပ်ဖြစ်တာတွေခုနကကောင်သူငိမ့်ပြောသွားတယ်လက်လက်ကြီးနဲ့ပြစ်တာတွေအဲ့ဒီဟာတွေထပ်ထပ်ထပ်လှုပ်လာတဲ့အခါကျတော့အဲရှိပြီးသားယုံကြည်မှုလေးပါပျောက်ပျောက်သွားပြီးတော့ပို့ပြီးတော့အလန်းဝေးအောင်လုပ်နေတယ်လို့ဖြစ်တယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်နောက်တစ်ခုကဒီမိုကရေစီပေါ်ပေါက်ရေးအတွက်လူဖွဲ့စည်းတခုကိုဗာနဲ့တိုင်းတာလဲဆိုရင်အရသာလူဖွဲ့စည်းရော Civil Society ရဲ့ဘလောက်အားကောင်းလာတယ်လဲအစိုးရကိုနိုင်ငံတော်ကိုကြီးပဲအမှုကိုပဲနဲ့ကိုအစွမ်းနဲ့ကိုသူတို့ညှိနှိုင်းပြီးတော့လှုပ်ဆောင်မှုဘလောက်အင်အားကောင်းလဲဆိုတာကိုလည်းထည့်ပြီးတိုင်းတာကြပါရယ်ကောင်သူကြီးခင်ဗျာမြန်မာနိုင်ငံမှာ2014ခုနှစ်အတွင်းဒီ civil society ရသားလူပေါင်းအဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်လှုပ်ရှားမှုဘလောက်တိုးတက်လာတယ်လို့သုံးသပ်လို့ပါလဲခင်ဗျာ
ကျွန်တော်ထင်တာတော့အခုချိန်မှာအဖွဲ့အစည်းတော်တော်များများတော့ရှိလာပါတယ်ဆိုတော့ဒီအဖွဲ့တွေလည်းလှုပ်တဲ့ကိုင်တဲ့ကိစ္စတွေကအများကြီးပဲပေါ့နော်ဆိုတော့ကျွန်တော်တို့ဒီအခုညီပေး charity ကနေပြီးတော့နောက်ပစ္စုံအခု ဒီဥပဒေရေးဆွဲတဲ့ကိစ္စတွေမှာအက်ဒ်ဗိုကေစီလို့ခေါ်တဲ့ဒီစီယုံတိုက်တွန်းတဲ့ကိစ္စတွေအထိလုပ်တဲ့ဖွဲ့စည်းတွေရှိလာပါတယ်။ဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့တွေ့ရတာကနိုင်ငံတကာကဒီအိုင်အန်ဂျီတွေတော်တော်များများဝင်လာတဲ့ခါကျတော့သူတို့ရဲ့ဒီဖန်ဒီနဲ့သူတို့ရဲ့ဟိုဘာခေါ်မလဲအာဂျန်ဒါနောက်မှာပေါ့နော်။ဆိုတော့ဒီလိုလိုက်သွားကြတဲ့အဖွဲ့စည်းတွေရောတော်တော ီအဖွဲ့စည်းတွေအားကောင်းလာတယ်ဆိုပေမဲ့လည်းသူတို့တွေကဒီအပေါ်မှာရှိနေတဲ့အစိုးရကိုဘူဝါဒပြောင်းအောင်လုပ်ဖို့ပေါ့နော်နောက်တစ်ခုကကျတော့အစိုးရအပေါ်မှာကျွန်တော်တို့ဟိုထိထိရောက်ရောက်ကိုလိုလားချက်တွေပြောနိုင်ဆိုနိုင်ဖို့ကအခုချိန်မှာဆိုရင်တော့အကန့်အသတ်တွေရှိပြတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာကျော်ရင်မြင့်ကတကယ်ကြမှာတော့သဘောတူမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့သဘောတူပါတယ်ကျွန်တော်ကိုအောင်သူငင်းနဲ့လုံးဝသဘောတူပါတယ်ဗျဟုတ်ကဲ့အခုလူမှုကွန်ဂျီတင်းနေများလာတာခုနကို INGO တွေရောကျွန်တော်တို့အများကြီးပေါ့နော်ဖွဲ့စည်းတွေအများကြီးလှုပ်တာကင်တာလဲပို့ပြီးတော့ရှိလာကြတယ်သူတို့ကြိုးစားပန်းစားလဲလှုပ်နေကြတယ်သူတို့လှုပ်တဲ့အတွက်ကြောင့်မလို့အကျိုးအရေးတခုတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အဲဒါပေမဲ့ခုနလူမှုကွန်ဂျီတင်းနေများလာတာအချင်းချင်းစောင့်ရှောက်တာဝန်တာကြောင်းမင်းမဲ့အစိုးရအတွက်တော့ကျွန်တော်အဲ့ဒါရှက်စရာကြီးလို့မြင်တယ်ဗျအခုကိုကျော်သူကမိန်လန်ကျုံးမှုစလှုပ်နေပြီလို့ကြားတယ်လေအဲ့တော့အဲ့ဓာရီတော့အစိုးရဘက်ကလည်းတာဝန်ယူနိုင်တာတွေဝင်ပြီးတာဝန်ယူပေးနိုင်အောင်အားစိုက်ဖို့တော့လိုမယ်ထင်ပါတယ်ဒါပေမဲ့ခုနကိုအောင်သူငင်းပြောသွားတဲ့ခါတွေအားလုံးကိုတော့ကျွန်တော်သဘောတူပါတယ်ဗျာဒါကျွန်တော်တို့အားကောင်းလာတာအလွန်ကောင်းပါတယ်ကျွန်တော်ဒီနေရာမှာလေနည်းနည်းအဖြစ်ပြောချင်တာပေါ့နော
်ဟုတ်ပါ
ဆိုတော့ဒီကျွန်တော်တို့လူမှုအဖွဲ့စည်းတွေတော့အားကောင်းလာတယ်ဒါပေမဲ့အခုဖြစ်နေတဲ့လေသိန်းတဲ့ကိစ္စတွေညီသိန်းတဲ့ကိစ္စတွေပေါ့နော်ဆိုတော့တို့ရဆန္ဒပြတာတွေရောနှီးပေါင်းစုံတိုက်တွန်းတယ်ဟိုအစိုးရဘက်ကလည်းပြောတယ်ဆိုတယ်ပေါ့ဆိုတော့ဒါပေမဲ့ဒါတွေကအခုချိန်ထိမပြေဘူးပေါ့နော်ဆိုတော့နောက်တစ်ခုကမကြသေးခင်ကဖြစ်တဲ့ဒီပညာအမျိုးသားပညာရေးဥပဒေလိုဟာမျိုးဒီကျမရေးစောင့်ရှောက်မှုဟာမျိုးပေါ့ဆိုတော့အဲ့တော့ဒီလူမှုအဖွဲ့အစည်းတွေလုပ်နေတာကတစ်ဖက်မှာဒီအစိုးရဘက်ကတက်ရောက်မှုကဟိုစိတ်မရှိသေးသလိုပဲကျွန်တော်ခံစားရတယ်လို့ထင်ပါတယ
်ဟုတ်ကဲ့နောက်အရေးကြီးတဲ့ကိစ္စတစ်ခုနဲ့ကျွန်တော်မေးချင်တာကတော့အနပိုင်းဆိုတဲ့ပုဂ္ဂိုလ်တွေအထက်မှာကိုနိုင်ကခုနကအောင်သူငင်းပြောတဲ့မြေသိန်းလေသိန်းကိစ္စတွေနဲ့ပတ်သက်နေတဲ့ပုဂ္ဂိုလ်တွေရှိနေပါတယ်သူတို့မဟုတ်ရင်တော့သူတို့သားသမီးဆိုတော့ဒီလူတွေကမပြောင်းမနေတော့ဒီမိုကရေစီရေးကိုဆစ်ရှူတဲ့ဖြစ်ရတွေထွန်းကားလာလိမ့်မယ်လို့ထင်ပါသလားဆရာကျော်ရင်မြင့်ပြောပါခင်ဗျာအ
ဲမထင်ပါဘူးဗျအခုကဒီဆန္ဒပဲပြပြဘာပဲလှုပ်လှုပ်ဒုနာမကြလှုပ်နေတယ်လို့တဖြည်းဖြည်းနဲ့ဖြစ်လာတယ်ဟိုနေ့ကဆိုရင်အမျိုးတော်ခမရှိမှာဟိုမိချောင်းကန်ကသွားပြီးဆန္ဒပြကြတာကိုခေဟော့သချင်းတွေပြန်ပြီးတော့ဖွင့်ပြီးတုံ့ပြန်လိုက်တာအင်မတန်မှတ်ကူတာကျွန်တော်ကတော့မိုက်ရိုင်းပြီးတော့မှဟိုအောက်တန်းကြတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်အဲ့တော့သူလောလောဆယ်တော့ဒီလိုစိတ်ဓာတ်တွေနဲ့ဆိုရင်ပြောင်းမှုလို့မလွယ်သေးဘူးလို့တော့ကျွန်တော်မြင်ပါတယ်တစ်ခုကတော့ဒီကျူးလွန်တာတွေကခုနဦးကျော်စံသာပြောသွားသလိုပါပဲအာနာပိုင်းနေဓမ္မမှုသူတို့သားသမီးတွေဓမ္မမှုသူတို့အကျိုးစီးပွားတွေပါနေလို့ဒါတွေကိုကင်တွယ်ဖြည့်ရှင်းရခက်နေတာလို့မြင်ပါတယ်ဗ
ျဟုတ်ကဲ့ဆိုတော့တိုင်းပြည်အကျိုးနဲ့ကိုကျိုးစီးပွားကတပေါင်းတည်းဖြစ်နေတော့ကိုကျိုးစီးပွားကိုဦးစားပေးပြီးတော့တားထားလို့ဖြစ်နေပါတယ်ကိုအောင်သူကြီးရဲ့အမြင်နဲ့ကြားချင်ပါတယ်တကယ်ကြမှာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီမြမပြည်ပြန်စားပါတော့ဒီရွေးကောက်ပွဲပြီးစားအစိုးရသက်ဖွဲ့ပြီးစားအချိန်ဒီမှာပေါ့ဆိုတော့အဲ့တော့လူတွေကပြောကြတယ်ဗျဆိုတော့တချို့တွေကဒီ reformer လို့ခေါ်တဲ့ဒီပြင်ပြောင်းလဲရေးလုတ်ချင်တဲ့အုပ်စုရှိတယ်တစ်ဖက်ကဒီခေါင်းမခိုင်းသားပေါ့နော်အရင်တိုင်းသွားကျင်တဲ့အုပ်စုပေါ့ဆိုတော့အဲ့တော့ဒီနေ့အချိန်မှာပြန်ကြည့်တော့ဒီ reformer လို့ခေါ်တဲ့ပြင်ပြောင်းလဲရေးလုတ်ချင်တဲ့သူတွေကတိုးလာသလားပေါ့နော်ဒါမှမဟုတ်ရင် reformer ဆိုတာရောရှိသေးရလားဆိုတာဒါကိုပြန်စဉ်းစားစရာမျိုးတွေဖြစ်လာတာပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ဒီအစိုးရအနေနဲ့တက်လာပြီးတော့နောက်ပိုင်းမှာသဘာဝဦးသိန်းစိန်ပြောပါတယ် all inclusive ပေါ့ဒီအင်အားစုအလုံးပါရေးတို့နောက်တစ်ခါ poverty reduction ပေါ့နော်ဒီဆင်းရဲမှုပပျောက်ရေးဆိုတော့အဲ့ဒါတွေအားလုံးကဟိုကျွန်တော်ဂတိကဝတ်တွေပဲဖြစ်ပြီးတော့လက်တွေ့မှာအကောင့်ထယ်ကပေါ်လာတာနည်းနေတယ်လို့မျိုးခံစားရတယ
်ဦးကျော်စံသာရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်ဗုဒ္ဓဘုနေညပိုင်းမှာလည်းဒီအစီအစဉ်ကိုထုတ်လွှင့်ပေးနေပါတယ်အခုတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ဖို့အလှည့်ပေးပါရစေရှင်ဒီတစ်ပတ်ဒေါက်တာတေဇကြည်ဝင်းရဲ့ယုံကြည်ချက်တွေကိုနားဆင်ရမှာပါရှင်မမိုးဖြူကတင်ဆက်ထားပါတယ
်ဒီ ရားတစ်ခုကိုပြောပြချင်ပါတယ်။ကျွန်တော်ကအမေရိကန်ပြည်ထောင်စုကိုပညာသင်ယူဖို့ရောက်ရှိနေခဲ့ပါတယ်။စာသင်နှင့်အစိတ်ပိုင်းတစ်ခုကိုဖြတ်ကျော်ပြီးတဲ့အခါမှာကျွန်တော်ယုံကြည်တာတစ်ခုကကျွန်တော်တို့တွေစူးစမ်းအားထုတ်မှုနဲ့ဉာဏ်ရည်ဉာဏ်သွေးမှာသူတို့တွေကိုရှင်းနိုင်စွမ်းရှိတယ်ဆိုတာပါပဲ။တစ်ခုသာကွာခြားသွားတယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါကတော့အရေးကြီးဆုံးဖြစ်တဲ့ပညာရေးစနစ်ပါပဲ။ကျွန်တော်မြင်မိတဲ့ပထမအဦးဆုံးကွာခြားချက်ကသူတို့တက္ကသိုလ်တွေကအုပ်ဆိုးသူမင်းဆိုးရတွေရဲ့လွှမ်းမိုးမှုအောက်မှာရှိမနေတာပဲဖြစ်ပါတယ်။တက္ကသိုလ်တွေကိုပါမောက္ခတွေဆရာဆရာမတွေကသာကြီးဆိုးပြီးဘာတင်မယ်ဘာလေ့လာကြမယ်ဆိုတာသူတို့ပဲဆုံးဖြတ်ကြပါတယ်။ဆရာဆရာမတွေကိုသင်ကြားရေးစွမ်းရည်သူတေသနာစွမ်းရည်တွေနဲ့သာအကဲဖြတ်ပြီးကျောင်းသားတယောက်အောင်မယ်ကြမယ်ဆိုတာလေ။အဲ့ဒီဆရာတွေကပဲဆုံးဖြတ်ကြပါတယ်။အဲ့ဒီအတွက်ဘယ်မင်းဆိုးရတွေကမှဝင်ရောက်မဆွတ်ဖက်ကြပါဘူး။စာသင်ခန်းတွေမှာဆရာနဲ့တပည့်တွေကအမှန်တရားကိုရှာဖွေဖို့ဆွေးနွေးငင်းခုန်ကြပြီးအဲ့ဒီအတွက်အုပ်ဆိုးသူမင်းများရဲ့ညဉ့်ညင်းမှုကြောက်နေစရာမလိုပါဘူး။တက္ကသိုလ်ဆိုတာပညာနဲ့ကျင့်ဝတ်တာကိုးကွယ်တဲ့နေရာလို့ကျွန်တော်ယုံကြည်နေမိပါတယ်။ကျောင်းသားအဖွဲ့တွေတမကတွေအပြိုင်ရိုင်းရှိပြီးဒါတွေကကျောင်းသားတွေအတွက်အပြင်လောကကြီးထဲကစောင့်ကြိုနေတဲ့စိန်ခေါ်မှုတွေကိုလိုအပ်တဲ့ကိုယ်ရည်ကိုယ်သွေးတွေမွေးကြတဲ့နေရာပါအတန်းပြီးလို့ကျောင်းရှိမြေခင်းမြေမှာထိုင်ရင်ကိုယ်ကာယလေးပြင်ယုံနေရပဇားခုံစားနေတဲ့ကျောင်းသားတွေကျောင်းသူတွေကိုအေးချနေမိတယ်ဟိုးခက်လန်းလန်းကကြီးမားခန့်ညားတဲ့ပေါ်လုံးကွင်းကြီးကကျောင်းပေါ်လုံးတင်းရဲ့ပွဲတွေမှာအားပေးတန်တွေတောတော်ညံနေလေးရှိတယ်မောင်ရီပြိုးတဲ့ညနေတွေမှာအမှုပညာကျောင်းရဲ့တီးဂီတအဖွဲ့ရကန်နဝင်သေးသွားတွေကိုတိခတ်ကြပါဦးလူတော်တွေကတော့စနေဆိုးထဲမှာလေပေါ်ထွက်နေဦးမှာပါပဲဒါပေမဲ့နိုင်ငံတနိုင်ငံလူမျိုးတစ်မျိုးလုံးချီပြီးရှင်နိုင်စွမ်းကတော့အဲ့ဒီနိုင်ငံရဲ့ပညာရေးစနစ်ကအဆုံးဖြတ်ပေးတယ်လို့ကျွန်တော်ယုံကြည်နေမိပါတယ်ကျွန်တော်တို့တွေကတော့ကမ္ဘာမှာအာရှတိုင်မှာအရှိတောင်အာရှမှာပါရှင်နိုင်စွမ်းမရှိခဲ့တာကြာပါပြီအတိတ်တစ်ချိန်ကတော့ထယ်ဝါခဲ့ပါတယ်အဲ့ဒီထယ်ဝါခဲ့တဲ့အတိတ်ကိုပြန်တွေးရင်သမိုင်းလေးကတက္ကသိုလ်တခုဟာခုချိန်ထိတော့ခက်အချင်းကြခံရတာကိုမတက်မတာတွေးမိနေတယ်။အတိတ်ဆိုးရဲ့အရေးတွေစနစ်ဆိုးတွေချက်ကျော်ပြီးသွားရင်အဲ့ဒီတက္ကသိုလ်မှာခန်းကိုယ်တွေတဖန်ပြန်မွေးလာအောင်မယ်လို့ကျွန်တော်ယုံကြည်နေမိပါတယ
်။အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုမမိုးဖြူကတင်ဆက်သွားတာပါရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
AIDS ရောဂါဖြစ်စေတဲ့ HIV virus ပိုးကိုရှာဖွေတွေ့ရှိခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းအပြောင်းလဲတွေတော်တော်များများရှိခဲ့ပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အထိကိုပဲကမ္ဘာပေါ်မှာ HIV AIDS ရောဂါရှိတယ်ဆိုရင်သေဒဏ်ကျခံရတယ်လို့ထင်ခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ပါတယ
် PEPFAR is now supporting life-saving antiretroviral drug treatmentFor 7.7 million men, women, and children, we're providing HIV testing and counseling to more than 14 million pregnant women.
အဲ့ဒီအချိန်တုန်းကကမ္ဘာတဝန်းလုံးမှာ AIDS ရောဂါနဲ့ဆက်နွယ်ပြီးသေဆုံးသူပေါင်းဟာ2သန်းကျော်ရှိခဲ့ပြီးတော့ဒီကနေ့အချိန်မှာတော့ဒီအရေအတွက်ကို34ရာခိုင်နှုန်းလောက်ရှော့ချနိုင်ခဲ့တယ်လို့ AIDS ရောဂါဆိုကြီးကမျိုးဆက်တစ်ခုလုံးကိုဖျက်ဆီးပစ်လောက်အောင်ချိမ့်ချောက်နေရမှာမိဘမဲ့အဖြစ်စိုးရိမ်စရာအခြေအနေရောက်ကြရသူကလေး14သန်းလောက်ရှိခဲ့ပါတယ်။အခုအခါမှာတော့ကလေးငယ်တွေကြားယောဂကူးစက်မှုသည့်ဖြစ်ပွားမှုနှုံးကိုလည်းထပ်ဝက်လျှော့ချနိုင်ပြီလို့ဝင်းကြီးကယ်ရီကပြောကြားခဲ့တာပါ။အခြေအနေတွေပြောင်းလဲလာရမှာ AIDS ယောဂကင်းတဲ့မျိုးဆက်မကြခင်ပေါ်ထွန်းလာဖို့မျှော်မှန်းနိုင်တဲ့အထည်ဖြစ်လာပြီလို့လည်းဝင်းကြီးကယ်ရီကပြောဆိုပါတယ်။အခုဆိုရင်ပက်ဖာအဖွဲ့ကြီးကနေအမျိုးသားအမျိုးသမီးနဲ့ကလေးခုနှစ်တန်းခုနှစ်သိန်းအတွက်အသက်တွေကိုကဲတင်နိုင်မဲ့ ARV ဆေးတွေထောက်ပံ့ပေးနေပါတယ် ကိုဝန်ဆောင်အမျိုးသမီး14တန်းကျော်ကိုလည်း HIV ပိုးရှိမရှိစမ်းသပ်တာတိုင်ပင်ဆွေးနွေးတာတွေလှုပ်ဆောင်ပေးနေပါတယ်။အေးစ်ရောဂါဒဏ်ခံနေရတဲ့နိုင်ငံတွေမှာ HIV နဲ့တခြားကျန်းမာရေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေပံ့ပိုးပေးနိုင်မယ်။ကျန်းမာရေးလှုပ်သားသည့်တသိန်း4000ကျော်ကိုလည်းတင်ဒန်းတွေပို့ချပေးနေပါတယ်လို့ဝန်ကြီးကယ်ရီကပြောဆိုသွားပါတယ်။ဒါပေမဲ့လို့လေတိုက်ပွဲတွေကတော့စုံကမတိုင်သေးဘူးလို့လည်းဝင်ကြီးကယ်ရီကဆိုပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုအနေနဲ့ဒီယောဂါဆိုးကြီးကိုတိုက်ဖြတ်ဖို့အချိန်မြင့်လှုပ်ဆောင်နေသလိုနည်းပြဟာအစ်တွေကိုလည်းစတင်နေပါပြီ။ပထမတစ်ဆင့်ကတော့ပဖာအဖွဲ့ကြီးအနေနဲ့နိုင်ငံပေါင်း10နိုင်ငံလောက်အထိစေကျော်သက်မိန်းကလေးတွေနဲ့အမျိုးသမီးငယ်တွေအတွက်အစ်ယောဂါကင်းတဲ့အနာဂတ်ဖြစ်လာအောင်ဒေါ်လာတန်210အကုန်ကျခံပြီးတော့ပုဂ္ဂလိကနဲ့ပြည်သူပိုင်မိတ်ဖက်လုပ်ငန်းတစ်ခုလှုပ်ဆောင်ရေးကို Nike Foundation Bill and Melinda Gates Foundation တို့နဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒုတိယတစ်ဆင့်ကတော့အသက်တွေကိုကယ်တင်နိုင်မယ့် HIV ကုသတဲ့လုပ်ငန်းတွေမှာအရေးချင်းရှိတဲ့ကျန်းမာရေးလှုပ်သားတွေထပ်မံမွေးထုတ်ဆေးလွတ်နိုင်ရေးနဲ့အာဖရိကတဝန်လူလူကျန်းမာရေးလုပ်ငန်းတွေမှာအကူအညီပေးဖို့ဒေါ်လာ116တန်းခွဲရင်းနှီးမြှုပ်နှံသုံးဆွဲသွားမှာပါ။တတိယတစ်ဆင့်ကတော့ HIV AIDS ဝေဒနာတဲ့ကလေးတွေကိုကုသရေးအစီအစဉ်အချိန်မြင့်ဖို့အတွက်ပဖာအဖွဲ့ကြီးနဲ့ CIFF ရမုံငွေအဖွဲ့တို့အနေနဲ့အာဖရိကတောင်ပိုင်းဆယ်နိုင်ငံမှာကလေးတွေကို ARV ဆေးထောက်ပံ့ပေးနေတာတွေကိုလာမယ့်နှစ်နှစ်အတွင်းနှစ်ဆတိုးနိုင်မှုပဲဖြစ်ပါတယ်။ကလေးငယ်တွေအတွက်ဆေးဝါးထုတ်လုပ်မှုတွေတိုးမြင့်သွားနိုင်မှုလည်းမိဖက်အဖွဲ့ကြီးတွေနဲ့လက်တွဲကြိုးပမ်းနေတာပါ။စတုတ်တက်တစ်ဆင့်ကတော့ပဖာနဲ့ထောင်စုနှစ်စိန်ခေါ်မှုကော်ပိုရေးရှင်းတို့ပူးပေါင်းပြီးကျန်းမာရေးဆင်းရဲမွဲတေမှုကျန်းမာရေးအတွက်စရာတွေအပါအဝင်ယောဂထိန်းချုပ်ရမှာအရေးကြီးတဲ့အချက်လက်တွေကိုသက်ဆိုင်ရာတိုင်းပြည်တွေကဥဆောင်ပြီးစုဆောင်းနိုင်ဖို့ကျန်းမာရေးစောင့်ရှောက်မှုအရေးအသွေးနဲ့မဟာဗျူဟာချမှတ်ရာမှာတိုးတက်ဖို့ဒေါ်လာ21တန်းခွဲရင်းနှီးမြှုပ်နှံသွားမှာဖြစ်ပါတယ် HIV AIDS တိုက်ဖျက်ရေးလုပ်ငန်းတွေမပြည့်ပြတ်သေးတာနဲ့အမျှမဆုံမနစ်ဆောင်ရွက်သွားမဲ့အမေရိကန်ပြည်ထောင်စုအနေနဲ့လည်းပဖာအဖွဲ့ကြီးနဲ့ရောဒီဇိုင်းမမတ်ပံ့ပိုးပေးခဲ့တဲ့ Global Fund အဖွဲ့နဲ့ရောလက်တွဲဆောင်ရွက်သွားဖို့တန်ဋိဌာန်အခိုင်အမာချမှတ်ထားတာပါဝင်ကြီးကယ်ရီကတော့ AIDS ရောဂါကင်းတဲ့မျိုးဆက်တစ်ခုဖြစ်လာရေးဟာအောင်မြင်အောင်လုပ်နိုင်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ကြောက်စရာကောင်းလာတဲ့ဒီရောဂါကြီးကိုနိုင်အောင်လဲတိုက်ဖြတ်နိုင်လိမ့်မယ်လို့ပြောကြားသွားကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
အခုထုတ်လင်းခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ကြာသပတေးနေ့နေ့ခင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြပါအောင်ရှင
်။ American ပြည်ထောင်စုနဲ့ကျူးဝါနိုင်ငံတို့ဟာရာစုနှစ်ထက်ဝက်ကြော်ကြာနှစ်နိုင်ငံကြားတန်တမာရေးဖျက်တောက်ထားတာကိုအဆုံးသတ်ပြီးပုံမှန်ဆက်ဆံရေးကိုဥတီသွားနေပြီလို့သမ္မတဥဘာမားကကြေညာလိုက်ပါတယ်။အမေရိကန်သမ္မတဘရက်ဥဘာမားနဲ့ကျူးဘားသမ္မတရိုကက်စထရိုတို့ဟာနှစ်နိုင်ငံမျိုးတော်တွေဖြစ်ကြတဲ့ဝါရှင်တန်နဲ့ဟာဗာနာမျိုးတို့ကနေတပြိုင်တည်းမိန်ကွန်းပြောဆိုခဲ့ကြပါတယ်။အမေရိကန်ရဲ့တောင်ဘက်ကမ်းခြေကနေမိုင်း90အကွာအဝေးမှာရှိတဲ့ကွန်မြူနစ်ကျွန်းနိုင်ငံပေါ်နှစ်ပေါင်း90ကြာတန်တမာဖျက်တောက်ထားတာဟာအလုံးမဖြစ်ကြောင်းနဲ့အခုချိန်မှာချင်းခတ်မှုအစ်စ်လှုပ်ဆောင်မှုအချိန်တန်ပြီလို့သမ္မတဥဘာမားကပြောလိုက်ပါတယ်။ Mr. Castro ကလည်း Mr. Obama ဟာကျွန်တော်တို့ပြည်သူတွေရဲ့လေးစားမှုနဲ့အတိမတ်ပြမှုခံတိုက်သူဖြစ်တယ်လို့လည်းပြောပါတယ်။ခေါင်းဆောင်တို့ကအင်္ဂါနေ့က45မိနစ်ကျော်တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြပါတယ်။ဒါဟာ1962ခုနှစ်နောက်ပိုင်းအမေရိကန်ပြည်ထောင်စုနဲ့ကျူးဝါနိုင်ငံတို့ကြားပထမဦးဆုံးချိန်သမ္မတအဆင့်ဆက်သွယ်ပြောဆိုတာလည်းဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ရဲ့အကြီးအကဲဟာအာဖဂန်သမ္မတအာရှဖ်ဂနီနဲ့နေဆက်လုံခြုံရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့မနေ့ကအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားပါတယ်။ပါကစ္စတန်နိုင်ငံကကြောင်းတစ်ကြောင်းကိုတာလီဘန်စစ်သွေးကြော်တွေကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ကလေးငယ်132ယောက်သေဆုံးခဲ့တဲ့ဖြစ်ရပ်အပြီးအခုလိုခီးစဉ်ထွက်ပေါ်လာတာပါ။ပါလက်စတိုင်းရဲ့နယ်မြေတွေအတွင်းကနေအစ္စရေးတို့ဆုတ်ခွာပေးရမယ့်အချိန်ကာလတတ်မှတ်ချက်ပါဝင်တဲ့ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုပါလက်စတိုင်းခေါင်းဆောင်တွေကကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်သွင်းလိုက်မယ်လို့မျှော်လင့်ရပါတယ်။ပါလက်စတိုင်းနဲ့အစ္စရေးညီညာရေးသဘောတူညီမှုအတွက်နှစ်နှစ်အချိန်ပေးထားတဲ့အစီအစဉ်ပါဝင်တဲ့ဆုံးဖြတ်ချက်ကိုမဲခွဲဆုံးဖြတ်ချက်ပြုနိုင်အောင်ဗုဒ္ဓဟူးနေ့မှာချပြလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းတာဝန်ကြီးကပြောပါတယ်ခင်ဗျာ
ကျေးဇူးပါဦးဆက်မိုးကြီးဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုအောင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ Derry Smith ဖြစ်ပါတယ် VOE မြန်မာပိုင်းရဲ့ကြာသပတေးနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ခဲ့တာပါဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်မှာလည်းပြန်လည်ထုတ်လွှင့်နေပါတယ်VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.